Welcome to the Voice of America in Burmese.
mingla nya chan ma taw ra shin mya shin american bi raw su washington dc myo raw ga ni boe myanmar bai season ye 2015 khu ne july la 9 ye ni inga ni nya bai season ni ko line to meter 24 25 32 51 ne line lan meter 190 ru ga ni dai yai thau lwin pe ni ba bi shin taw ra shin mya shin lan chan mi ja ba si shin jama thank you type ba
jama e dana ja ba shin ဂရင်းနိုင်ငံမှာဘန်တွေဒီသတင်းဘက်ကောင်မှပြန်ဖွင့်မလားဆက်ပိတ်ထားမလားဆိုတာအဆုံးဖြတ်ပေးနိုင်ချေရှိတဲ့ EU ဥရောပသမ္မတကရဲ့ဒီကနေ့ထိပ်သီးဆွေးနွေးပွဲကိုအများကစိတ်ဝင်စားစောင့်ကြည့်နေပါရဲ့မြန်မာနိုင်ငံရခိုင်ပြည်နယ်တွင်းမှာလူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့အတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်အနေနဲ့ပုဂ္ဂိုလ်ရေးရာဥဆောင်ညှိနှိုင်းပေးဖို့ဆိုပြီးဗြိတိသျှလွှတ်တော်အမတ်50ကျော်ကအဆိုပြုတောင်းဆိုပါတယ်ရှင်ဒီလိုမျိုးနိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုဒီညပိုင်းပြောပြပေးဖို့ရှိပါတယ
်ကောင်းပါပြီရှင်1962ခုနှစ်ဇူလိုင်လ9ရက်နေ့မှာစစ်တပ်ရဲ့လက်ချက်နဲ့တေဆုံးခဲ့ရတဲ့ចောင်းသားတွေအတွက်အမှတ်တရနှစ်ပတ်လည်နေ့ဒီကနေ့မှာចောင်းသားတွေကဘာတွေကိုတောင်းဆိုလိုက်တယ်လဲဆိုတာကိုတော့သတင်းတွေအပြီးမှာအရင်ဆုံးတင်ပြပေးမှာပါဒီနောက်မှာတော
့ညူရဲ့အမှတ်တရကတောင်းပဲပေါ့စတင်ကြောင်းရဲ့အဒီဥစ္စာပေါ့ဝရန္တာအခေါ်မို့သိရ
ဒါတော့ကရင်ပြည်နယ်ရင်းကမငိမ့်ချမ်းတဲ့စစ်ရေးအခြေအနေကိုကြားကြရမှာဖြစ်ပါတယ်ရှင်ဒီနောက်မှာတော့ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေကြောင့်မလို့ရာနဲ့ချီတဲ့ဒေသခံတွေစစ်ဆောင်နေရတဲ့အခြေအနေနောက်တန်လွင်မြေရေရှည်တည်တဲ့ရေအတွက်လှုပ်ရှားမှုတွေအကြောင်းကိုလည်းဒီညပိုင်းမှာတင်ပြပေးဖို့ရှိပါတယ်နောက်ပိုင်းမှာတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာနဲ့အင်ကာနေညာချန်တိုက်ရက်လေလံအစီအစဉ်တို့ကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်ရှင်အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမတ်အေးတန်လာကျော်နဲ့ကိုသားညုံဦးတို့ကကြေညာပေးကြပါအောင်ရှင်
ဂရင်းနိုင်ငံမှာဘန်တွေဒီသတင်းဘက်ကောင်မှပြန်ဖွင့်မလားဆက်ပိတ်ထားမလားဆိုတာအဆုံးဖြတ်ပေးနိုင်ချေရှိတဲ့ EU ဥရောပသမ္မတရဲ့ဒီကနေ့ထိပ်သီးဆွေးနွေးပွဲကိုအများကအာရုံစိုက်နေကြပါတယ်။ဂရိကိုငွေချီးတဲ့ထက်ကအဓိကဘန်တစ်ခုဖြစ်တဲ့ဥရောပဗဟိုဘဏ်ကဂရိဘန်တွေကိုအရေးပေါ်ချင်းငွေတိုးမပေးဖို့ဆုံးဖြတ်လိုက်တာကြောင့်တနင်္လာနေ့မှာဂရိအစိုးရအတွက်ဖိအားပို့ပြီးတိုးစီတာပါ။ဒီလိုပြည်ပကအကူအညီမပါဘူးဆိုရင်တော့မနေ့ဖန်ဗုဒ္ဓဘူးနေ့လောက်မှကိုဂရိဘန်တွေမှာပတ်စံပြတ်သွားနိုင်ပြီးတော့အစိုးရအနေနဲ့ဒီလကုန်ပိုင်းမှာဥရောပကြွေးရှင်တွေကိုဒေါ်လာတန်းထောင်ပေါင်းများစွာတွင်မဆက်နိုင်မဲ့ကိန်းရှိပါတယ်ဂရင်းနိုင်ငံကိုစီးပွားရေးထောက်ကူအစီအစဉ်သစ်ပေးဖို့အတွက်ရရှိရမယ်စီးမြင့်တွေနဲ့မကိုက်ညီသေးဘူးလို့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကယ်ကပြင်သစ်သမ္မတဖရန်ဆွာအိုလန်နဲ့အတူပါရီမြို့တော်မှာတင်းနယ်လာလေးကပြောသွားခဲ့ပါတယ်ဂရင်းနိုင်ငံယူရိုငွေကြေးသုံးအုပ်စုထဲမှာဆက်ပြီးရှိနေရေးအတွက်ငွေချိမဲ့မီရှင်တွေနဲ့မြန်မြန်ပြည့်အောင်လို့ညှိယူဖို့အတွက်ဂရိခေါင်းဆောင်တွေကိုမစ္စမာကယ်ကတိုက်တွန်းတာပါတင်းနယ်ငွေနေတုန်းကတော့ဂရင်းနိုင်ငံသားတွေဟာဥရောပကကြွေးရှင်တွေလှုပ်စီခြင်းနဲ့ချိုးချံချွေတာရေးအစီအစဉ်တွေကိုတခန့်နဲ့ကန့်ကွက်ခဲ့ကြပါတယ်။သူတို့အဲ့ဒီအစီအစဉ်ကိုလက်ခံရင်း2010တည်းကဂရိကိုချီထားတဲ့ဒေါ်လာတန်း2သိန်းခွဲကျော်ကိုပြန်ဆက်ဖို့အချိန်တိုးပေးမှာဖြစ်ပါတယ်။အခုလိုမျိုးသဘောတူညီချက်မရတာကြောင့်ဂရိနိုင်ငံဟာဥရောပ19နိုင်ငံပါယူရိုငွေကြေးသုံးအုပ်စုကနေမထွက်ချင်မနဲ့ထွက်ရမယ့်ဂိမ်းဆိုင်နိုင်တယ်လို့အကြေအကဲတွေကသုံးသပ်ပါတယ်။အဲ့လိုသာဖြစ်မယ်ဆိုရင်တော့ဒါဟာယူရိုငွေကြေးသုံးနိုင်ငံတွေဖြစ်လာခဲ့တဲ့16နှစ်တာကာလအတွင်းမှာပထမဆုံးအကြိမ်နေနဲ့အဖွဲ့ဝင်နိုင်ငံကိုထုတ်ပယ်ရတာဖြစ်မှာပါရှင်
။အီရန်နျူကလ িয়ার ရေးနဲ့ပတ်သက်တဲ့အပိသက်သဘောတူညီချက်ကိုအီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံကြားရယူနိုင်ရေးနောက်ထပ်အချိန်ယူဆွေးနွေးနိုင်ကြဖို့အတွက်ရှိပြီးသားဒီယာယီသဘောတူညီချက်ကိုတောက်ကြနေအထိတည်တန်းတိုးလိုက်တယ်လို့အမေရိကန်ပြည်ထောင်စုကဒီကနေ့မှပြောပါရယ်။စနေမှုအကြောင်းအရာတိုင်းမှာခိုင်မာတဲ့တူးတက်မှုတွေရှိပေမဲ့လို့အခုကိစ္စကဒီစနေပွဲမှာပေါင်းဝင်ကြတဲ့နိုင်ငံတွေအားလုံးအတွက်အတင်းဆောင်မခံတဲ့လုံထုံးလုံနီးပိုင်းအရာထူထရီထားရမယ့်ကိစ္စဖြစ်တယ်လို့ American Consulate ဖွဲ့ရဲ့ပြောခွင့်ရ Maria Half ကကြေညာချက်ထုတ်ပြန်ပြောပါတယ်ဒီကိစ္စအ мян ပြီးသွားဖို့ထက်အနှစ်သာရပြည့်တဲ့သဘောတူညီမှုတရက်ကိုရရှိဖို့ကပိုပြီးတော့အလေးကြီးတယ်လို့ Mrs. Half ရဲ့ကြေညာချက်မှာဖော်ပြပါတယ်ဥရောပနိုင်ငံကြီးမူဝါဒဆိုင်ရာအကြီးအကဲဖြစ်တဲ့ Federica Mogherini ကလည်းနောက်ဆုံးသတ်မှတ်ချက်နဲ့ပတ်သက်လို့ပြုလွယ်ပြောင်းလဲရှိတဲ့အကြောင်းဒီညှိနှိုင်းရခက်တဲ့ကိစ္စရပ်တော်များများဆက်ပြီးတော့ရှိနေသေးတာမို့လို့အပိသက်သဘောတူညီချက်ရယူနိုင်ဖို့အတွက်လိုအပ်တဲ့အချင်းယူဆွေးနွေးသွားဖို့ဖြစ်တယ်လို့ဒီနေ့အစောပိုင်းမှာပြောဆိုထားပါတယ်
အာဖဂန်အစိုးရအစိမ့်မြင့်ကိုယ်စားလှယ်အဖွဲ့ဟာတာလီဘန်ခေါင်းဆောင်တွေနဲ့ပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့တော်မှာငြိမ်းချမ်းရေးဆွေးနွေးခဲ့ကြတယ်လို့ပါကစ္စတန်အရာရှိတွေကအတည်ပြုပြောကြားပါတယ်အာဖဂန်နစ္စတန်အစိမ့်မြင့်ငြိမ်းချမ်းရေးကောင်စီရဲ့ကိုယ်စားလှယ်အဖွဲ့ဟာတာလီဘန်နဲ့ဆွေးနွေးညှိနှိုင်းဖို့ပါကစ္စတန်နိုင်ငံကိုတွားရောက်တယ်လို့လည်းအာဖဂန်နစ္စတန်ရဲ့ဒီသမ္မတအိမ်တော်ကအထွေထွေလူမှုကွန်ရက်အစာမျက်နှာမှာရေးထားတာပါဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့တခြားအသေးစိတ်အချက်အလက်တွေထွက်မလာသေးပေမဲ့ဒါဟာအာဖဂန်သမ္မတအက်စရက်ဂါနီရဲ့အမျိုးသားသွေးစည်းညီညွတ်မှုအစိုးရနဲ့တာလီဘန်အကြားပထမဦးဆုံးဓာတ်ရိုက်ထိတွေ့ဆက်ဆံမှုလုပ်တာဖြစ်ပါတယ် ပါကစ္စတန်လုံခြုံရေးအရာရှိတူကတော့နှစ်ဖက်ကြားတရားဝင်ငြိမ်းချမ်းရေးဆွေးနွေးပွဲစတင်နိုင်မှုအတွက်အခုတွေးဆမှုကအဓိကလမ်းဖွင့်ပေးနိုင်လိမ့်မယ်လို့မျှော်လင့်ထားကြကြောင်း VOE ကိုပြောသွားပါတယ်ဒီတွေးဆမှုမှာအာဖဂန်အစိုးရကိုယ်စားလှယ်အဖွဲ့ကိုအာဖဂန်ဒုနိုင်ငံသားရေးဝန်ကြီးဟက်မတ်ခါလီခါဆိုင်ကဦးဆောင်တာပါတာလီဘန်ဘက်ကလည်းဒုနိုင်ငံသားရေးဝန်ကြီးဟာမူလာအက်ဒယ်ဂျလီကဦးဆောင်ပါတယ်ရှင
်ပုံရမကြီးဖရန်စစ်စ်ဟာသူ့ရဲ့တောင်အမေရိကသုံးနိုင်ငံခီးစဉ်ဒုတိယမြောက်နေ့ဖြစ်တဲ့ဒီကနေ့အင်္ဂါနေ့မှာအီကွေဒေါ်နိုင်ငံရဲ့မြို့တော်ကွီတိုကပိုင်းရံတစ်ခုမှာလူစုစုဝေးဆူတောင်းပွဲတရက်ကိုပြုလုပ်သွားမှာဖြစ်ပါတယ်အီကွေဒေါ်နိုင်ငံမှာနောက်ဆုံးရအဖြစ်နဲ့ဘိုင်ဆန်ဒနီယယ်ပန်းချန်ထဲမှာဒီပိုယမ်းမင်းကြီးဟောကြားမဲ့တရားကိုနားကြားဖို့အတွက်ခရစ်ယာန်ဘာသာဝင်ထောင်ပေါင်းများစွာစုဝေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်။အသက်88နှစ်ရှိပြီဖြစ်တဲ့ပိုယမ်းမင်းကြီးဟာတရင်းလာနေတုန်းကလည်းဒီအနောက်တောင်ပိုင်းဒေသစစ်ကမ်းမြို့ဖြစ်တဲ့ဂွာယကူးလ်ကကွေးမြင်ချက်တစ်ခုမှာဝတ်ပြုဆူတောင်းပွဲနဲ့အတူပဲမိသားစုဖွဲ့စည်းမှုရဲ့ရေးပါမှုတွေကိုချီးမွမ်းဟောကြားပါတယ်။မိသားစုဆိုတာဟာအနည်းဆုံးစေယုံတစ်ခု၊ကလေးငယ်တွေအတွက်ပထမအဆုံးစာသင်ကျောင်းတကြီးရွယ်ဦးတွေအတွက်အကောင်းဆုံးခလုံးရအိမ်ဖြစ်ပြီးတော့အကောင်းဆုံးသောလူမှုအရင်းမြစ်တွေစုစည်းတည်ရှိတဲ့တခြားဘလူးဖွဲ့စည်းမှုမျိုးနဲ့မှအစားထိုးလို့မရနိုင်တဲ့နေရာဖြစ်တယ်လို့ပိုဟမ်းမင်းကြီးကမိန့်ပါတယ်။အော်တိုဘာလာထဲမှာကျင်းပဖို့စီစဉ်ထားတဲ့ကက်သလစ်ဘုန်းတော်ကြီးတွေရဲ့အရေးပါတဲ့အစည်းအဝေးမှာကွာရှင်းပြတ်ဆဲမှုနဲ့လိင်တူဆက်ဆံမှုအပါအဝင်မိသားစုဘဝတွေနဲ့ဆက်ဆက်တဲ့အငင်းပွားပွဲရာအကြောင်းအရာချုပ်ကိုဆွေးနွေးကြဖို့ရှိနေတာမို့လို့ပိုဟမ်းမင်းကြီးကခုလိုမျိုးမိသားစုဖွဲ့စည်းမှုရဲ့အရေးပါမှုတွေကိုဟောကြားခဲ့တာဖြစ်ပါတယ်ခင်ဗျာ။
VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1505တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကနေပြီးတော့နိုင်ငံဒေတာရင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာလူသားချင်းစာနာမှုအကူအညီတွေပေးနိုင်မှုအတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်အနေနဲ့ပုံကိုရေးရာဥဆောင်ညှိနှိုင်းပေးဖို့ဆိုပြီးတော့ဗြိတိသျှလွှတ်တော်အမတ်50ကျော်ကအဆိုပြုတောင်းဆိုပါတယ်။ရိုဟင်ဂျာတွေတိုင်းပြည်တွင်းကထွက်ပြေးကြရတဲ့အကြောင်းရင်းစစ်မြစ်ကိုမြန်မာအစိုးရအနေနဲ့ကင်တွယ်ဖြေရှင်းဖို့ဗြိတိသျှအစိုးရဘက်ကဖိအားပေးသွားဖို့ကိုလည်းလွှတ်တော်အမတ်တွေကတောင်းဆိုထားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေဟာအတော့ကိုဆိုးဆိုးရွားရွားရှိနေပြီးတော့ပြဿနာရဲ့အဓိကဆင်းမြေကတော့သူတို့ဘက်မှကင်တွယ်ဆက်ဆံမှုဖြစ်တယ်လို့ဒီအဆိုပြုချက်ကိုအဓိကဥဆောင်စီစဉ်တဲ့သူဖြစ်တဲ့ Warsaw South မဲဆန္ဒနယ်ကိုယ်စားလှယ် Valerie Vaska ပြောပါရည်ဒီပြဿနာတွေဖြေရှင်းရေးဥဆောင်ညှိနှိုင်းသွားဖို့အတွင်းရေးမှူးချုပ်ဘန်ကီမွန်ကိုဗြိတိသျှအစိုးရအနေနဲ့တောင်းဆိုဖို့လိုလိမ့်မယ်လို့လည်းသူကဆိုပါရည်ဒီအဆိုပြုချက်ကိုတော့ဗြိတိန်နိုင်ငံက conservative နဲ့ labor party အပါအဝင်နိုင်ငံရေးပါတီတော်တော်များများကလွှတ်တော်အမတ်50ကျော်လက်မဲ့ရေးထိုးထောက်ခံခဲ့ပါတယ်ရှင့
်တောင်တရုတ်ပြည်နယ်ပြည်ထဲကကျွန်းစုတွေကိုတရုတ်ကသူပိုင်တယ်လို့ပြောဆိုနေရတဲ့ပတ်သက်လို့ဖိလစ်ပိုင်နိုင်ငံကကုလသမဂ္ဂခုံရုပ်ကိုတိုင်ကြားစာပို့ပြီးတဲ့နောက်ဒီသတင်းပတ်ထဲမှာတော့ပထမဆုံးအကြိမ်ဖြစ်တဲ့ဒီမှုကိုဒီနိုင်ငံတကာကတရားဝင်စစ်ဆေးမှုတွေစတင်ဖို့ရှိနေပါတယ်တရားသူကြီး9ဦးပါတဲ့ခုံရုပ်အနေနဲ့ဒီမှုနဲ့ပတ်သက်လို့တရားစီရင်ပိုင်ခွင့်ရှိတယ်လို့ဆိုပြီးတော့ဒီဖိလစ်ပိုင်နိုင်ငံရဲ့နိုင်ငံတကာတရားရေးဆိုင်ရာအဖွဲ့ကဒဟိကမှာရှိတဲ့နိုင်ငံတကာပြည်ပခါတွေကိုကြောင်းဝင်ညှိနှိုင်းပြီးတဲ့တရားရုံးကိုတိုင်ကြားခဲ့တဲ့အကြောင်းဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးကရိုက်တာသတင်းဌာနကိုပြောပါတယ်။တရားရုံးရဲ့ထုတ်ပြန်ကြေညာချက်အရဒီကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတကာခုံရုံးရဲ့တရားစီရင်မှုအပေါ်မှာစိုးရိမ်မကင်းဖြစ်တဲ့အကြောင်းတရုတ်နိုင်ငံဘက်ကပြီးခဲ့တဲ့ဒီဇင်ဘာလအထိမှာတရားဝင်စာရန်တစောင်ထုတ်ပြန်ခဲ့တာကြောင့်ဖိလစ်ပိုင်နိုင်ငံကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ဂျိုတင်3ပေးအကြောင်းကြားခြင်းသိမ့်မရှိခဲ့တဲ့ဧပြီလတုန်းကတရားရုံးဆုံးဖြတ်ချက်ထဲမှာတော့တရုတ်နိုင်ငံဘက်ကကန့်ကွက်မှုကိုအတိမတ်ပြုတဲ့အကြောင်းနဲ့တရားစီရင်နိုင်ဖို့အတွက်ကြားနာမှုတွေကိုဇူလိုင်လ9ရက်နေ့ကနေပြီးတော့13ရက်နေ့ထိပြုလုပ်သွားမယ်လို့ကြေညာပါရတယ်။တရုတ်ဆိုရကတော့ဖိလစ်ပိုင်ဆိုရတိုင်ကြတဲ့ဒီမှုကိုသူတို့အနေနဲ့လက်ခံမှာမဟုတ်ဘူးလို့တုံ့ပြန်ထားပါရတယ်။ပင်လယ်ပင်ဥပဒေဆရာကုလသမဂ္ဂသဘောတူညီချက်အရဖိလစ်ပိုင်အနေနဲ့တောင်တရုတ်ပင်လယ်ပင်တွေကရေမှန်200ရှိတဲ့စီးပွားရေးဆောင်အတွက်မှာသူတို့အနေနဲ့ကူတန်းသွားလာလုပ်ပိုင်ခွင့်ရှိတယ်ဆိုတာကိုတရားရုံးကနေပြီးတော့ဆုံးဖြတ်ပြီးဖို့အတွက်2013ခုနှစ်ကဖိလစ်ပိုင်ကတောင်းဆိုထားတာဖြစ်ပါတယ်။
တချိန်ကရမ်းမဲ့နှစ်နိုင်ငံဖြစ်တဲ့ American နဲ့ VNN ကြားဆက်ဆံရေးအကောင်ခိုင်မာစေဖို့ရည်ရွယ်ပြီးတော့ American သမ္မတ Barack Obama ဟာ VNN Community Party ခေါင်းဆောင်ကိုဒီကနေ့သမ္မတအင်ပြူတော်မှာလက်ခံတွေ့ဆုံမှာဖြစ်ပါတယ်။ VNN စစ်ပွဲပြီးဆုံးမှု140ပြည့်ပြီးတိတ်မကြခင်မှာပဲလာရောက်တဲ့ဒီ VNN Community Party အထွေထွေအတွင်းရေးမှူး Nguyen Phu Trong ရဲ့အခုခီးစဉ်ဟာ VNN Community ခေါင်းဆောင်တို့ရဲ့ပထမဆုံး American ခီးစဉ်ဖြစ်ပါတယ်။နှစ်နိုင်ငံကြားသံတမန်ဆက်ဆံရေးကိုလွန်ခဲ့တဲ့2020မှာပြန် ပြီးတော့ပုံမှန်တည်ဆောက်ခဲ့ပြီးတော့တောင်တရုတ်ပင်လယ်အရေးမှာလည်းတရုတ်နိုင်ငံနဲ့သဘောထားကွဲခြားပြီးတဲ့နောက်ဒေတာရင်းတင်းမာမှုတွေတိုးလာတဲ့အချိန်မှာ American VN ဆက်ဆံရေးကအခုလိုပို့ပြီးတော့နှိကက်လာတာဖြစ်ပါတယ်လနိုင်ငံဆက်ဆံရေးခိုင်မာအားကောင်းစေဖို့နီလန်ပစိဖိသမုဒ္ဒရာဖြစ်မိဖက်ဆက်ဆံရေးလူ့အခွင့်အရေးနဲ့နှစ်နိုင်ငံကာကွယ်ရေးကဏ္ဍပူးပေါင်းဆောင်ရွက်ရေးဆိုင်ရာအပါအဝင်ကိစ္စရပ်တွေဆွေးနွေးနိုင်ဖို့သမ္မတကမျှော်လင့်တယ်လို့အင်ဂျီတော်ကကြေညာချက်ထုတ်ပြန်ပါတယ်ရှင်
။ထိုင်းနိုင်ငံမှာမိုးခေါင်ရေရှားမှုနဲ့ပင်လယ်ရေမှိုရဲ့အနေရဲ့ကြောင့်ခန်းချောက်လာတဲ့ရေအင်းမြစ်တွေကိုပြန်လည်ဖြည့်တင်းနိုင်ဖို့ရွာချင်းတန်ပြီးတော့မရွာတာကြာနေတဲ့မိုးကိုထိုင်းပြည်သူတွေစောင့်မျှော်နေတာနဲ့အမျှပဲဘန်ကောက်မြို့မှာတလအတွင်းတောက်သုံးရီပြတ်သွားနိုင်တဲ့အခြေအနေမှာရှိနေတယ်လို့မြို့ရဲ့ရေရင်းမြစ်စီမံခန့်ခွဲဌာနကြီးကကပြောပါတယ်။ထိုင်းနိုင်ငံဟာဆယ်စုနှစ်တစုကျော်ကာလအတွင်းမှာအဆိုးအဝါဆုံးမိုးခေါင်ရေရှားမှုနဲ့ကြုံနေရတာပါ။ဘန်ကောက်မြို့တွင်တောက်သုံးရီနဲ့စိုက်ပျိုးရေးလုပ်ငန်းအတွက်ရေဖြန့်ဝေပေးနေတဲ့ဆယ်ရီတဲမှာရေပမာဏညော့မတော့အောင်ထိန်းထားနိုင်မှုကြိုးပမ်းတဲ့အနေနဲ့အစိုးရကလယ်သမားတွေကိုစဘာမဆိုင်ကြဖို့ပြီးခဲ့တဲ့အောက်တိုဘာလထဲမှာပြောထားပါတယ်။ဒါပေမဲ့လည်းဒီလိုမျိုးလှုပ်ဆောင်မှုတွေရှိတဲ့တိုင်အောင်လို့ကြောက်ဖျားမြစ်တဲကိုစီးဝင်တဲ့အဓိကရေလောင်ကန်သုံးခုမှာရေတိရတာနည်းလာပါတယ်။ကျောက်ဖျားမြစ်ကတော့ဘန်ကောက်မြို့တွင်မှာတောက်သုံးရီအထိကဖြန့်ဝေပေးနေတဲ့နေရာနှစ်ခုတည်းကတစ်ခုဖြစ်ပါတယ်ခင်ဗျာ
ထိတ်တန့်ရောက်သတင်းတွေကိုမတ်အေးတန်နာကျော်နဲ့ကိုသားညုံဦးတို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်အခုကတော့ထိတ်တန့်ရောက်မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုနားဆင်ကြရပါမယ်ဒီမိုကရေစီပညာရေးတပိတ်လှုပ်ရှားမှုမှာပါဝင်ခဲ့လို့ဖမ်းဆီးခံထားရတဲ့ចောင်းသားတွေကိုပြန်လွှတ်ပေးဖို့နဲ့လွှတ်တော်တွင်နေရာယူထားတဲ့စစ်သားအမှတ် 25 ရာခိုင်နှုန်းကိုအ мян ဆုံးဖယ်ရှားပေးဖို့ចောင်းသားတွေကတောင်းဆိုလိုက်ပါတယ်။ဒီမိုကရေစီစနစ်ကျတဲ့ပညာရေးကိုဥတီနိုင်ဖို့ចောင်းသားတွေရဲ့အမှန်တကယ်လိုလားချက်တွေကိုအလေးထားဖို့ចောင်းသားတွေကတောင်းဆိုလိုက်တာဖြစ်ပါတယ်။တက္ကသိုလ်ចောင်းသားတွေကိုပြစ်ခတ်တပ်ဖြတ်ခဲ့ပြီးចောင်းသားတမကဘုံခွဲဖြက်စီးခဲ့တဲ့7 July 9ရက်နေ့အထိမ်းမှအခမ်းအနားတွေကိုရန်ကုန်တက္ကသိုလ်ပရဝုန်အတွင်ပြုလုပ်ခဲ့စဉ်မှာအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်ဒီကနေ့ကြာရောက်တဲ့7 July အခမ်းအနားတွေအကြောင်းကိုတော့ကိုစီသူကပြောပြပေးပါမယ်ရှင
်ဒီကနေ့ကြာရောက်တဲ့53နှစ်မြောက် 7 July အခမ်းအနားကိုရန်ကုန်တက္ကသိုလ်ပရဝုန်တွင်ကတမကအဆောက်ဦးနေရာမှာပြုလုပ်ခဲ့ပါတယ်ခွင့်ပြုချက်တစုံတရာကြိုတင်မြူထားလို့ရဲတပ်ဖွဲ့ကသတိပေးခဲ့ပေမဲ့ကျောင်းသားတွေကတော့ရန်ကုန်တက္ကသိုလ်တမကအဆောက်ဦးမြေနေရာရှေ့အထိတွားရောက်ခဲ့တာပါရန်ကုန်မြို့7 July ခန်းနာကိုဗမာနိုင်ငံလုံးဆိုင်ရာကျောင်းသားများတပ်မကဘကတာတက္ကသိုလ်ကျောင်းသားများတပ်မကတက္ကတာတို့ကမနက်ပိုင်းနဲ့ညနေပိုင်းတရားစီခွဲပြီးတော့ပြုလုပ်ခဲ့ကြတာပ
ါကျွန်တော်ဒီနေ့ပွဲကကျွန်တော်ဒီဟိုဥနေဝင်းလက်ထက်ကနေပြီးတော့ဆက်ခဲ့တဲ့ဆရာနာကျင်စနစ်ကဒီနေ့ဒီမထုတ်ငိမ့်သေးဘူးဆိုတော့ကျွန်တော်တို့ကြာကျင်တယ်နောက်တစ်ခုကအဓိကအချက်ကတော့ကျွန်တော်တို့ဒီ7 July မှာတပ်မကအဆောက်ကိုတက္ကသိုလ်ဆောက်ကိုဘုံခွဲဖြက်စီးလိုက်တဲ့ကျွန်တော်တို့နောင်တော်ကျောင်းသားတွေကြာဆုံးခဲ့တာကိုကျွန်တော်တို့မမေ့ဘူးဆိုတော့ကျွန်တော်တို့သတိပြကျင်တယ်အဲ့ဒါပါပဲအဓိကအချက်ကတော့
ဒီကနေ့7 July ခန်းနာအကြောင်းဘဂဒကျောင်းသားတူဖြစ်တဲ့ကိုဇော်လင်းအောင်ပြောပြသွားတာပါမနက်ပိုင်းမှာတော့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ဘဂဒကကျောင်းသားတွေရန်ကုန်တက္ကသိုလ်ထဲကိုလာရောက်ခဲ့ကြပြီးတော့ပန်းငွေချတာအရေးခင်မှာကြာဆုံးခဲ့တဲ့ကျောင်းသားတွေကိုဂါရဝပြုတာတွေကိုပြုလုပ်ခဲ့ကြပါတယ်ညနေပိုင်းမှာတော့တက္ကသိုလ်ကျောင်းသားများတမကတက္ကတာကကျောင်းသားတွေလာရောက်ခဲ့ကြပါတယ်ရန်ကုန်တက္ကသိုလ်ထဲဝင်ရောက်ဖို့အတွက်ရန်ကုန်တက္ကသိုလ်ဗမာခကျုံနဲ့အနေငယ်အခြေတင်ဆွေးနွေးခဲ့ကြတာကလွဲရင်ငြင်းငြင်းချမ်းချမ်းရှိခဲ့ပါတယ်တက္ကသကျောင်းသားတွေကတော့လွတ်တော်တွင်နေရာယူထားတဲ့စစ်သားလွတ်တော်အမှတ် 25 ရာခိုင်နှုန်းကိုဖယ်ရှားပေးဖို့ဆက်လက်တောင်းဆိုတဲ့အကြောင်းတက္ကသကျောင်းသားများတမကခေါင်းဆောင်ဇေယလွင်ကပြောပါတယ်
။ဆောင်းခေါ်ဖောက်တဲ့နှစ်ခုနဲ့ကနေဒီကနေ့စစ်အာဏာရှင်ရာပုံစံအမျိုးမျိုးနဲ့ကျွန်တော်တို့တိုင်းပြည်ဒုက္ခပြီးခဲ့တယ်။ဒီကနေ့ဒီလေတက်တော်ရဲမှာဖယ်စည်းပုံထဲမှာပါအာဏာကိုအတင်းအဓမ္မသွတ်သွင်းပြီးတော့တိုင်းပြည်ကိုအာဏာသိမ်းတာလားအလုံးပြင်းနေပါပဲ
ရန်ကုန်တက္ကသိုလ်ကျောင်းသားတမကအဆောက်အဦရှိဆန္ဒထုတ်ဖော်စုဝေးကြတဲ့ကျောင်းသားတွေဟာခွင့်ပြုချက်ကြိုတင်တောင်းခံထားခြင်းမရှိတာကြောင့်ပုံမှန်ဆက်ရှင်နဲ့ရေးယူသွားဖို့ရှိတယ်လို့ကမာရုံမျိုးနဲ့ရဲတပ်ဖွဲ့မှရဲမှုဇော်ဝင်းကပြောပါတယ
်ဟုတ်ကဲ့ကျွန်တော်တို့ကအခုတားမြစ်ပါတယ်ခွင့်ပြုချက်မတောင်းဖို့လိုတယ်ခွင့်ပြုချက်ပါလားလို့ပြေတာမလိုဘူးမပါဘူးဒါမှမဟုတ်ကျွန်တော်တားမြစ်တဲ့အခါမှာသူကအပြပြောင်းတော့လုပ်မယ်ဥရင်းနဲ့ညီနောက်မှာပဲသူတို့ရှင်းမယ်လို့သူကတော့တောင်းဆိုပြီးတော့ပြောသွားတယ်ပေါ့ဟုတ်ကဲ့အဲ့ဒါကိုကျွန်တော်ဥရင်းနဲ့ညီပဲဆက်ပြီးတော့ရေးယူဖို့ဆောင်ရွက်သွားမှာဖြစ်ပါတယ
်။ကျောင်းသားသမိုင်းမှာမေ့လို့မရနိုင်တဲ့7 July အမှတ်တရတွေဟာအမြဲတမ်းရှင်သန်နေအောင်မယ်လို့ကျောင်းသားတွေကယုံကြည်ကြပါတယ်
။7 July ဖြစ်စဉ်ကြီးတွေလုံးဝတော့ကျွန်တော်တို့ဒီဟာဒီမြန်မာနိုင်ငံကြီးရှိနေသေးဒီဖြစ်စဉ်ဟာရှိနေမယ်။ဒါပေမဲ့ကျွန်တော်တို့ကခုနပြောတဲ့ဒီမိုကရေစီရပြီဆိုရင်လက်ချိန်မှာတော့ကျွန်တော်တို့ဒါတွေကိုအခမ်းအနားနဲ့အခမ်းအနားအနေနဲ့ကိုကျွန်တော်တို့ဂုဏ်ပြုရမယ်လို့ကျွန်တော်တို့ခံယူထားပါတယ်
။မြင့်ကြံဘာကတာကကိုဇော်လင်းအောင်ပြောပြသွားတာပါ။တက္ကသကျောင်းသားခေါင်းဆောင်ဇေယလွင်ကိုပြီးခဲ့တဲ့ဇွန်လ30ရက်နေ့ရန်ကုန်မြို့လယ်ဆန္ဒထုတ်ဖော်မှုမှာပါဝင်ခဲ့တဲ့အမှုနဲ့ဖမ်းဝရမ်းထုတ်ထားခဲ့တာကြောင့် 7 July ထိမ်းမှန်ဆန္ဒပြပွဲအပြီးမှာပဲရန်ကုန်တပ်သူပရိုအနီးမှာပိတ်ဆို့ဖမ်းဆီးခဲ့ပါတယ်။1962ခုနှစ်ဇူလိုင်လ9ရက်နေ့ဗကြုံနေဝင်းရဲ့ဒေါ်လာရေးကောင်စီလက်ထက်တက္ကသိုလ်ကျောင်းသားတွေဆန္ဒပြတာကိုနှင်းနှင်းတဲ့အနေနဲ့ရန်ကုန်တပ်သူဝင်းအတွင်းကျောင်းသားတွေကိုပြစ်ခတ်တပ်ဖြတ်တာကျောင်းသားသမဂ္ဂအဆောက်အုံကိုဘုံခွဲဖျက်ဆီးခဲ့တာပါ။ဒီကနေ့53နှစ်မြောက် 7 July အမှတ်တရနေ့မှာရန်ကုန်မြို့အပြင်မန္တလေးမိတ်တီလာမုံရွာပသိမ်ပြီးစတဲ့နေရာအနက်မှာလဲ 7 July အထိမ်းအမှတ်အခမ်းအနားတွေကိုပုံစံမျိုးမျိုးနဲ့ပြုလုပ်ခဲ့ကြပါပါခင်ဗျာ။
ကိုစီသူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုကတော့တိုင်းရင်းဒေသတွေကတိုက်ပွဲတွေကြောင့်ဒေသခံတွေရဲ့လုံခြုံရေးချင်းချောက်ခံရမှုတွေကိုတင်ပြပေးပါမယ်ရှမ်းပြည်နယ်မြောက်ပိုင်းနမ်မတူမြို့နယ်တွင်မှမြန်မာစစ်တပ်နဲ့တောင်ပလောင်တပ်ဖွဲ့တို့ကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်ဖြစ်စစ်ဖြစ်ရာဒေသအနီးကရာနဲ့ချီတဲ့ရွာသားတွေဟာစစ်ဘေးရန်ကနေတိမ်းရှောင်နေရပါတယ်စစ်ဘေးရှောင်တွေကိုဒေသခံမန်ဆန်ကြီးရွာသားတွေကနေအခုညီပေးနေကြရတယ်လို့အခုလိုဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်လာရှိုးမူဆယ်လမ်းမကြီးပိတ်ဆို့လိုက်တဲ့အပေါ်မှာဒေသခံတွေသွားရေးလာရေးမှာလည်းအခက်တွေ့နေတဲ့အခြေအနေတွေဖြစ်နေပါတယ်ဒီအကြောင်းကိုတော့ VOA ထိုင်းခြေစိုက်သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါမြန်မာအစိုးရစစ်တပ်နဲ့ TNL ခေါ်တောင်ပလောင်လူမျိုးရေးတပ်ဖွဲ့တို့ကြားမနေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ဒေသခံ130လောက်ဟာနမ်ဘရူမြို့နယ်ထဲကမန်ဆန်ဖုန်ကြီးကျောင်းမှာစစ်ပြေးသိမ်းရှောင်နေကြရတယ်လို့မန်ဆန်ဒေသခံလူမှုကူညီပေးရေးဖွဲ့ဝင်စိုင်းလိန်ခန်းက VOA ကိုခုလိုပြောပါတယ
်မနေ့တော့ဇူလိုင်လ6ရက်နေ့မှာဖြစ်ခဲ့တဲ့ဟာကတော့တချို့ကတောင်ညာနဲ့တောတဲ့တချို့အဲ့မှာပုံအောင်နေတဲ့ဟာလေးထွက်လာပြီးတော့မှသူတို့စစ်ဆောင်တွေကိုလက်ခံတဲ့ဟိုမန်ဆန်ကြီးရွာဖုန်ကြီးကျောင်းမှာသူတို့ဒီမနေ့ပိုင်းကိုပါလဲထောက်ဝင်လာကြတယ်ခင်ဗျာမနေ့တော့ဒီတော့နတ်နဂုံးရွာကြီးရွာပဲအများဒီဘက်ကနေတော့ဒီမနေ့ပိုင်းကတော့ကိုကဲ့ရွာနောက်တော့လွယ်ဝင်းရွာအဲနောက်တော့ပန်တပြေရွာလည်းပြန်ပြီးတော့လာတယ်ဆိုတော့အလုံးကြီးရွာတော့ရှိရခင်ဗျာသူကတော့130လောက်ပြီးတော့ဒါတော့အဲ့ဒါလောက်တော့ရှိပါလေ
မန်ဆန်ကျေးရွာဖုန်ကြီးကျောင်းမှာစိတ်ပြေးသိမ်းရှောင်လာတဲ့ဒုက္ခသည်တွေကိုကျေးရွာကလူတွေကနေအကူအညီပေးနေတယ်လို့စိုင်းလိန်ခန်းကပဲဆက်ပြောပါတယ
်။အခုလောလောဆယ်မန်ဆန်ကျေးရွာကလည်းဟိုသူတို့တာဝန်ယူထားတယ်။ဒီမနေ့ပိုင်းကျတော့သူတို့ကလည်းဗောသမင်းချင်းတွေကဆက်ပြီးတော့ပို့ပေးတယ်လို့ပြောတယ်။မနေ့တော့လူမှုရေနည်းနည်းနည်းတော့သူ့ခါလာချက်စားတယ်
စစ်ဘေးရှောင်သူတွေအနေနဲ့ဆက်ဖြစ်လာမဲ့နှစ်ဖက်တိုက်ပွဲအခြေအနေပေါ်ကြည့်ပြီးမှနေရပြန်ဖို့အရေးကိုစဉ်းစားသွားမယ်လို့လည်းစိုင်းလိန်ခန်းကပြောပါတယ်။နမ်မတူမြို့နယ်အတွင်းမှာဆိုရင်မြန်မာစစ်တပ်နဲ့ TNL ခေါ်တောင်ပလောင်လူမျိုးရေးတပ်ဖွဲ့တို့အကြမ်းမှာတိုက်ပွဲတွေမကြာခဏဆူဆူလို့ဖြစ်ပွားနေပါတယ်။မနေ့ကမြန်မာစစ်တပ်နဲ့တောင်ပလောင်တပ်ဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုတော့ TNL ရဲ့သတင်းနဲ့ပြန်ကြားရေးအရာရှိဗိုလ်ကြီးတာအိုက်ကျော်ကအခုလိုပြောပါတယ
်။မနေ့ကနမ်မတူအလို့မနက်နမ်မတူနဲ့မန်ဆာကြီးရကြမှာနမ်မငူရဟေးနမ်မငူရဒီနာဒီတပ်ဖွဲ့ကအလမ်းမှဖြစ်ပွားတဲ့ချိန်ကြတဲ့ဒီအစိုးရအစတကဒီရမခလောက်ခါတိုင်းနေစင်နာနဲ့လာဒါတော့အမှမဖဲသေးမှာစင်တဲ့တော့ဖြစ်တယ်။ဒါပေါ်ကနမ်မငူလောက်ကြားတယ
်။နှစ်ဖက်အဖွဲ့တွေကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်လာရှုမှုဆယ်လမ်းမကြီးပိတ်ဆို့သွားပြီးတိရခန့်တွေသာသမကခရီးသွားလာသူတွေအတွက်ပါအခက်တွေ့နေရတယ်လို့နမ်မတူတိရခန့်သူကအခုလိုပြောပါတယ်
။အဲဒီဖြစ်ပွားနေတဲ့တိုက်ပွဲကြောင့်နမ်မတူကနေလာရှုနဲ့ဆက်တွေ့တဲ့နိုင်တစ်ခုလုံးကအပိတ်သွားတယ်မနေ့ကညအထိမဖွင့်ဘူး။ခရီးသွားတွေလည်းအခက်တွေ့တယ်လူထုကလည်းဥပမာဒီအဖက်မှာခြံအလုပ်ပဲအားကိုးရတာကိုအဲ့တော့ဈေးရောင်းဖို့ဒီဟင်းဒီဟင်းရွက်တွေလည်းမြို့ပေါ်တည်လို့မရဘူးပေါ့မြို့ကလူကလည်းနမ်တူဖက်ကိုပြန်လို့မရဘူးဖြစ်နေတယ်မနေ့ကဒီနေ့မနေ့ကြည့်တော့ဒီဆိုရတက်ကတော့နေနေစိုးမိုးဖို့ဒီလက်နဲ့ကြိုက်တက်ဖွဲ့တွေကိုချိန်မုံနိုင်ဖို့သူတို့ကအင်အားထပ်ဖြစ်နေတယ်လို့ကြားတယ
်အလားတူကရင်ပြည်နယ်ကော့ကရိတ်မြို့နယ်တွင်းမှာလည်းဒီမိုကရေစီအကျိုးပြုကရင်တပ်မတော် TGPE နဲ့မြန်မာစစ်တပ်တို့ဒီလဇန်းကနေယနေ့ထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးကွန်ကရစ်မြဝတီကိုသွားတဲ့အာရှလမ်းမနဲ့တောင်ပလမ်းဟန်လည်းပိတ်ထားရတဲ့အခြေအနေမှာရှိနေပြီးခရီးသွားလာရေးမှာခက်ကြုံနေကြရပါတယ်ဒီကနေ့မှာတော့မြန်မာတပ်မတော်ကနေနယ်မြေရှင်းလင်းရေးအတွက်နမ်မတူမြို့နယ်ဘက်မှာအင်အားတိုးချဲ့လှုပ်ရှားနေတဲ့အခြေအနေရှိနေတယ်လို့လည်းဒေသခံတွေကပြောပါတယ်ပြီးခဲ့တဲ့ဇွန်လ၂ရက်နေ့တုန်းကနမ်မတူမြို့နယ်နာဆန်းရွာနီးမှာအစိုးရတပ်နဲ့တောင်းတပ်ဖွဲ့တို့စစ်ရေးသိမ်းမှလာတဲ့အနေအထားတွေကြောင့်အနီးနားကျေးရွာတွေဖြစ်တဲ့လွယ်ပြေးရွာ၊နန်းကပ်ရွာ၊ပန်းချင်းရွာ၊ကောင်းမူး၊စံခုတ်ရွာစတဲ့ရွာသားနေရာကျော်ဟာနမ်မတူမြို့နယ်နဲ့လာရှုမြို့နယ်ဘက်ကိုသိမ်းရှောင်နေကြရပါတယ်ဒီရွေးစိတ်ရဆက်ရေးနဲ့နိုင်ငံရေးရတွေ့ဆုံဆွေးနွေးနိုင်ဖို့ TNL ဘက်ကနေမြန်မာဆိုရထံတောင်းဆိုနေပြီမဲ့လေရှမ်းပြည်နယ်ဘက်မှာစင်အားတွေတိုးချဲ့လာတယ်လို့သိုးစစ်တွေပုံမှုများပြားလာလို့တောင်းပလောင်ဒေသဘက်မှာတိုက်ပွဲတွေပုံမှုများပြားနေတယ်လို့လည်းဗိုလ်ကြီးတိုင်ကျော်ကပြောပါတယ်2015ခုနှစ်တွင်မြန်မာစစ်တပ်နဲ့ TNL ခေါ်တောင်းပလောင်တပ်ဖွဲ့တို့အကြမ်းမှာတိုက်ပွဲဖြစ်ပွားခဲ့တာအချိန်ပေါင်း130ကျော်ပြီလို့လည်း TNL ရဲ့သတင်းနဲ့ပြန်ကြားရေးရာရှိဗိုလ်ကြီးတိုင်ကျော်ကပြောပါတယ်လက်ရှိရှမ်းပြည်နယ်မှာ TNL တောင်းပလောင်တပ်ဖွဲ့ကုကံတပ်ဖွဲ့တို့ဟာမြန်မာစစ်တပ်နဲ့စစ်ရေးပဋိပက္ခတင်းမာနေတယ်လို့ဒ tira twin sipi, toka de piatana du le shini bare. Yamanangama, tying the lenagan pone, Yamasuya doja, chipwane, the sea, but even carriage out. Natasa de kunema, Natasanga kune, evrelati, kachimine, jacambine, shamine bema, sipi chang, toka de a ye twat, natai lay down your shini delu. Kula tamaga, lurajin, sana, tautamu, guni beye, bongsa, nina ye yo, uchagani, terin, topian tavare, kamia.
နိုင်ငံရင်ပြောပြပေးခဲ့တာပါရှင်တဆက်သေးမှာပဲကင်းပြည်နယ်ဘက်ကတိုက်ပွဲတွေအခြေအနေကိုလည်းပြောပြပေးပါအောင်မယ်မြန်မာဆွေရတပ်တွေနဲ့ဒီမိုကရေစီကရင်အကျိုးပြုတက်မတော်တို့ဟာ၆ရက်မြောက်နေ့အဖြစ်နဲ့တိုက်ပွဲတွေပြင်းထန်နေပြီးကော့ဂရိတ်မြို့နယ်တဲကစာတင်ချောင်းပေါ်ကိုလက်နက်ကြီးကြီးချလာကြောင်းကျောင်းသားတွေကိုမိဘတွေကကျောင်းမတက်ခိုင်းကြတော့ဘူးလို့ဆိုပါတယ်ကင်းပြည်နယ်ဆွေရတာ ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါလိမ့်ရှင်
။ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်အနီးမှာအခြေစိုက်လှုပ်ရှားနေတဲ့ဒီမိုကရေစီကရင်အကျိုးပြုတက်မတော်နဲ့မြန်မာစစ်တပ်တို့ဟာ6ရက်မြောက်နေ့အဖြစ်တိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဒီအတွက်ကော့ဂရိတ်မြို့နယ်တဲကလူနေရပ်ကွက်နဲ့စာတင်ကျောင်းတစ်ခုကိုလက်နက်ကြီးကြီးစံတွေတက်ရောက်ခဲ့ကြောင်းကော့ဂရိတ်မြို့ကတူကပြောပါတယ်
။အာမနေ့ကနေ့ကပြတာဒေယာပြမနာမကြည့်ဘူးပေါ့။အဲမြို့ရဲ့အမတ်တေးရပ်ကွက်တောင်ဘက်ပေါ့စာတင်ကျောင်းရဲ့အဲ့ဒီရပ်ကွက်ပေါ့ဝရန္ဒာခေါမိုးကြီးကနောက်တစ်လုံးကအဲ့ဒီအနောက်ကရက်ကွက်ထဲမှာကြားတယ်အိမ်ကြားထဲမှာဒါပေမဲ့ဘာလို့မသိကြဘူးအခုကအဲ့ဒါပေါ့ဘယ်ဟာပြလို့ပြမှန်းမသိဘာလဲနဲ့မှလည်းမသိဘူးအဲကျောင်းမပွင့်နေဘူးပေါ့ခုနကရွေးကြည့်တယ်ဆိုတော့မတက်သေးဘူးပေါ့ကျောင်းဆရာမတွေကတော့ကျောင်းတက်ကြရတယ်ကလေးတွေကတော့မိသားစုစိတ်ကူလို့မလွတ်ကြဘူးအတန်တွေကလည်းတနေ့ကြားတစ်ခါလောက်နေဝက်ကြားတစ်ခါလောက်အဲ့လိုလုံးကြီးတန်ကြီးကြားနေတာအဲ့ပိတ်တာလည်းကာလနဲ့ပိတ်တာလည်းတဏီကုန်မသိနေရပြင်းနေတာတဏီကြားတကားနိုင်ဝဲကြားတကားချားနေတာနဲ့
အခုလိုမျိုးလက်နဲ့ကြီးကြီးစံတွေကြောက်ရောက်ချင်းဟာဘု து လက်ချက်ဆိုတာကိုမသိနိုင်ပေမဲ့ DKBA ဘက်ကတော့ညင်းဆိုပါတယ်အခုဆိုရင်ကောင်းမှုဆိုတဲ့နေရာကနေစပြီး DKBA ထိန်းချုပ်ရနေရာ9ခုလောက်ကိုမြန်မာစစ်တပ်ဘက်ကလာရောက်ပစ်ခတ်မှုတွေရှိနေတယ်ဆိုပြီး DKBA ကလိုထူဝအခြေချဗျူဟာကဘုံမှုချုပ်ကျော်တက်ကဆိုပါတယ်
အခုခုခုအပြည့်လေကျောင်းရှိမှာ။အာဒီနေ့တလေဘော။ဟုတ်တယ်။မနေ့ကလည်းကြောက်ခုစီပဲစတော့။ဒီနေ့လေ
။ထိုင်းနဲ့မြန်မာကုန်စည်စီးဆင်းမှုတွေလွယ်ကူစေဖို့အစ်စ်ဖောက်လုပ်ထားတဲ့အာရှလန်အစ်စ်ဖွင့်လှစ်ဖို့အတွက်ပြင်ဆင်နေချိန်မှာပဲတိုက်ပွဲတွေဖြစ်နေတဲ့အတွက်အာရှလန်ကကားအသွာလာတွေလည်းပိတ်ထားရသလိုကုန်စည်စီးဆင်းမှုတွေလည်းရပ်နားထားရပါတယ်။အာရှလန်မအစ်စ်ကိုထိုင်းနိုင်ငံဘက်ကဖောက်လုပ်ပေးခဲ့တာဖြစ်ပြီးလက်ရှိအနေအထားအရတင်ငိမ်မှုတွေမရှိသေးတဲ့အတွက်ထိုင်းကုန်စည်တွေရပ်နားထားရတယ်ဆိုပြီးထိုင်းတို့ဘက်ကဆိုပါတယ်။အာရှလန်ကိစ္စနဲ့နှစ်ဖက်တင်းမာမှုတွေဖြေရှင်းနိုင်ဖို့ DKBA ခေါင်းဆောင်အနေနဲ့ပြည်내အစိုးရကတာဝန်ရှိသူတွေဖအံမြို့မှာတွေ့ဆုံခဲ့ကြပြီးမဲ့ညှိနှိုင်းတဲ့အစ်စ်မှသာရှိပြီးပြည်လည်မှုတွေတော့မရသေးဘူးဆိုပြီးဗိုလ်မှူးချုပ်ကျော်သက်ကဆိုပါတယ်
။မရဘူးမရဘူး။ပြည်မရတာကခုစီပဲလာပြည်မှာခုစီလာပြည်နေတော့
ပြည်내အစိုးရဘက်ကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားတဲ့အခါမှာမအားလက်တာကြောင့်ဖြေဆိုမဲ့သူမရှိသေးဘူးလို့ပြောပါရယ်။တနိုင်ငံလုံးအဖြစ်ခက်ရစေးရေးလက်မှတ်ရေးထိုးနိုင်ရေးအတွက်ပြင်ဆင်နေချိန်မှာပဲတိုင်းရင်းသားနယ်မြေတချို့မှာအဖြစ်ခက်ရစေးထားတဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာအစိုးရတပ်တွေတင်းမာမှုတွေဖြစ်ပြီးတိုက်ပွဲတွေပြန်ဖြစ်နေကြတာပါ။ဒါကိုနားလည်မှုရှိစွာနဲ့နှစ်ဖက်ဖြေရှင်းနိုင်ဖို့အတွက်ပြည်ထောင်စုငြိမ်းချမ်းရေးလုပ်ငန်းဖော်ဆောင်ရေးကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားတနင်္ဂနွေလုံးအဖြစ်ခက်ရစေးရေးလက်မှတ်ရေးထိုးနိုင်ဖို့အတွက်ဆွေးနွေးပွဲတွေလှုပ်ဆောင်နေတဲ့အချိန်လေးဖြစ်ပါတယ်။ဒါပေမဲ့လည်းကချင်ပလောင်၊ကရင်ရှမ်းဝတိုင်းရင်းသားလက်နက်ကိုင်တွေထိန်းချုပ်ရနေရာဒေသတွေမှာတော့တင်းမာမှုတွေဇက်တိုက်ဖြစ်ပေါ်နေပါတယ်ရှင
်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ
်။ VOA ွေမြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညပိုင်းသတင်းဆောင်မတွေကိုဆက်ပြီးတင်ပြပေးနေပါတယ်ရှင်။တန်လျင်မြေကျောင်းတလျှောက်တည်ဆောက်နေတဲ့ရေကာတာစီမံကိန်းတွေဟာမြေကျောင်းထိန်းသိမ်းရေးဆိုင်ရာသဘာဝပတ်ဝန်းကျင်ကိုထိခိုက်စေနိုင်သလိုဒေသခံပြည်သူတွေရဲ့လူမှုဘဝတွေကိုဆိုးကျိုးဖြစ်စေနိုင်တဲ့အတွေ့ရေရှည်အကျိုးဆက်ကိုအစိုးရရောအကျိုးတူပူးပေါင်းနေတဲ့နိုင်ငံတွေအနေနဲ့အလေးနဲ့စဉ်းစားဖို့တန်လျင်ထိန်းသိမ်းကာကွယ်ရေးကွန်ရက်ကတိုက်တွန်းလိုက်ပါတယ်။တန်လျင်မြေပေါ်ကရေကာတာစီမံကိန်းတွေကိုဆန့်ကျင်ကန့်ကွက်ကြောင်းအရက်ဖက်အဖွဲ့အစည်းတွေနဲ့လူ့အခွင့်အရေးတဘာဝပတ်ဝန်းကျင်ထိန်းသိမ်းဆောင်ရှောက်ရေးလှုပ်ရှားနေတဲ့အဖွဲ့အစည်းပေါင်း120ကျော်ကဒီကနေ့သဘောထားထုတ်ပြန်လိုက်တာဖြစ်ပါတယ်။အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမုံကပြောပြပေးပါမယ်ရှင်
။တန်လျင်မြေကျောင်းတလျှောက်ရေအားလျက်စစ်ထုတ်လုပ်နိုင်ရေးနဲ့ဒေသတွင်းအိမ်နီးချင်းနိုင်ငံတွေကိုဖြန့်ဖြူးရေးစီမံကိန်းတွေအတွက်စီမံကိန်းချပြီးတော့တည်ဆောက်နေတဲ့ရေကာတာကြီးတွေဟာမြေကျောင်းထိန်းသိမ်းရေးဆိုင်ရာသဘာဝပတ်ဝန်းကျင်ကိုထိခိုက်စေသလိုဒေသခံပြည်သူတွေအတွက်လူမှုဘဝတွေကိုလည်းပျက်စီးစေနိုင်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းဆောင်ရှောက်ရေးလှုပ်ရှားသူတွေနဲ့အဖွဲ့အစည်းတွေကစန့်ကျင်ကန့်ကွက်နေကြတာဖြစ်ပါတယ်။ရေကာတာစီမံကိန်းတည်ဆောက်တဲ့နေရာတွေမှာလည်းလက်နက်ကင်ပြိပခါတွေနဲ့စီရင်တင်းမာမှုတွေကရှိနေစေဖြစ်ပါတယ်။သဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေနဲ့မြေကျောင်းဆောင်ရှောက်ကာကွယ်ရေးလှုပ်ရှားသူတွေဘက်ကမြေချောင်းနေတဲ့ကသဘာဝစွန့်ရင်ရင်းမြစ်တယံဇာတာကိုထုတ်ယူသုံးဆွဲတဲ့အခါမှာပေးဆက်လိုက်ရမယ့်ဂေဟာစနစ်တန်ဖိုးနဲ့ရလာမယ့်ရေရှည်အကျိုးအမြတ်မမျှမတဖြစ်မှာကိုစိုးရင်ရတယ်လို့ဆိုပါတယ်။ဒါကြောင့်ဒီစီမံကိန်းတည်ဆောက်မှုတွေနဲ့ပတ်သက်လို့သက်ဆိုင်ရာတာဝန်ရှိတဲ့သူတွေအနေနဲ့အလေးနက်ထားစဉ်းစားသင့်ပါတယ်လို့တန်လျင်ထိန်းသိမ်းကာကွယ်ရေးကွန်ရက်ကကိုစောဂျွန်ဘရိုက်ကပြောပါတယ်
။အခုလက်ရှိဒီတန်လျင်မှာရေကာတာ၅ခုဆောက်မယ်။ဆိုအဲ၅ခုမှာဒီတန်မောင်းတောင်ပေါ့နော်ဒီရှမ်းပြည်နယ်မှာအခုအစိုးရနဲ့ကုမ္ပဏီတချို့နေရာတို့တောင်းတုံးပြီးတော့တောင်းနေတာရှိတယ်ပေါ့နော်ဒီတွေးရတဲ့အနားမထောင်ခနဲ့နောက်တစ်ခုကကျတော့ဒီပညာရှင်တွေရဲ့ရှာဖွေတွေးရှိချက်အရပေါ့နော်ဒီငလျင်နဲ့ပတ်သက်တဲ့စိုးရင်ပြန်ကိစ္စတွေရှိတယ်ပေါ့နော်ဆိုတော့ရေခါတာဆောက်လဲလို့ရှိလို့ရှိရင်ဘလို့မှအဆင်မပြေနိုင်ပေါ့နော်ကြိုးကြပြီးတော့မှဒီပို့ပြီးတော့မှအသေးကြီးပို့ပြီးပို့ဖြစ်လာဖို့ရှိတယ်ပေါ့နော်ပြန်တော့တစ်ခုကကျတော့ဒီရေခါတာရှိနေတဲ့နေရာတွေကအခုဒီလက်ရှိအခြေခက်ရှိနေတဲ့နေရာတွေဖြစ်နေတယ်ပေါ့နော်ဒီပိုက်ထိပ်ပခါတွေနဲ့လက်ရှိရှိနေတဲ့နေရာတွေဖြစ်နေတဲ့အတွက်ကြောင့်ပုံပြီးတော့မှငင်းချင်းကြီးကိစ္စကိုထိခိုက်နိုင်တယ်လို့ရှိတယ်ပေါ့နော်အဲ့ဒါကြီးဒီလိုအနေနဲ့ပြီးဖို့အတွက်ကိုလည်းကြောဖို့ရည်ရွယ်ချက်နဲ့လုပ်ချင်းဖြစ်ပါတယ်ခင်ဗျာ
ရေကာတာတည်ဆောက်မဲ့ဒေတာရင်းကဒေတာကန်ပြည်သူတွေကိုစီမံကိန်းတွေနဲ့ပတ်သက်ပြီးပွင့်လင်းမြင်သာတဲ့အသည့်ပေးဆွေးနွေးမှုတွေအားနည်းမှုရှိတယ်လို့မြမတန်လွင်ရေကာတာတည်ဆောက်ရေးစီမံကိန်းတွေဟာဌာနေတိုင်းရင်းသားဒေတာကန်ပြည်သူတွေရဲ့လူနေမှုဘဝတွေအသက်မွေးဝမ်းကြောင်းရိုးရာလုပ်ငန်းတွေကိုထိခိုက်စေနိုင်တဲ့အတွက်လည်းဒေတာခန်တွေဘက်ကစန့်ကျင်ကန့်ကွက်နေကြတာဖြစ်ပါတယ်လို့ပြောပါတယ်
ဒီရအမြင့်စစ်ကနေရလာမယ်ဒီကို55ရာခိုင်နှုန်းကိုတရုတ်ကိုရောက်မယ်55ရာခိုင်နှုန်းကိုထိုင်းကိုရောက်မယ်ဒီနေ့30ရာခိုင်နှုန်းကလည်းမြန်မာပြည်ထဲကိုသွားမယ်ပေါ့နော်ဆိုအဲ့30ရာခိုင်နှုန်းကလည်းဒီနေ့ခင်ရမယ်မရဘူးဆိုတာလည်းမသိချဘူးဒါဒီနေ့ခင်တွေအတွက်လုံးဝအကျိုးကျေးဇူးဆိုတာဘာမှမရှိဘူးအဲ့ဒါတစ်ချက်ပေါ့နော်ပြန်တော့တစ်ချက်ကကြတော့ဒီကြေကတာဆောက်လိုက်လို့ရှိရင်ခုနပြောတဲ့ငလျင်ကိစ္စအရင်တော့တောင်းချေတဲ့ဝါးတွေနဲ့ဒီတော်ပြောင်းပြီးမှုတွေအရေးကမှုအများကြီးရှိတယ်ပေါ့နော်ဒီကုမ္ပဏီရဲ့အစိုးရတွေရဲ့ဒီအဝါချင်းလိုက်ပြီးတော့မှတုတ်တဲ့ကိစ္စရဲ့လေဆိုတော့ဖန်တီးရများတယ်ပေါ့နော်ဟောတိုင်းပြည်ကထားတဲ့ရုပ်ရောထားရောမြန်မာရောဒီသုံးနိုင်ငံကဒီလိုမျိုးတတ်တတ်မှတ်တဘောတူညီမှုရှိပဲနဲ့ဒီမျိုးလုပ်တဲ့ကိစ္စရဲ့တရားနောက်ထပ်မှာပဋိပက္ခတွေရှိလာနိုင်တဲ့ဆွဲကိစ္စရဲ့တွေကိုကျွန်တော်တို့ပြကြထားရှိပါတယ်ဗျာ။
တာလွင်ရေကာတာစီမံကိန်းတွေကနေရရှိလာမဲ့ရေအားလျက်စစ်ဆွမ်းအားတွေကိုပြည်ပကိုတင်ပို့ရောင်းချဖို့စီစဉ်ထားပြီးတော့ဒေသခံတွေကတော့ဒီစီမံကိန်းရဲ့အကျိုးစီးပွားကိုခံစား권မရနိုင်ဘူးဆိုတာကိုလည်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းဆောင်ရှောက်သူတွေနဲ့မြေကျောင်းထိန်းသိမ်းဆောင်ရှောက်ရေးလှုပ်ရှားဆောင်ရွက်နေသူတွေကထောက်ပြနေကြတာဖြစ်ပါတယ်။တန်လျင်မြေကျောင်းတလျှောက်ရေကာတာစီမံကိန်းတည်ဆောက်မှုတွေနဲ့ပတ်သက်လို့တန်လျင်ထိန်းသိမ်းရေးကွန်ရက်စိတ်ရောင်းဆုံးပန်းပြိုလက်ပြိုခင်းတဲ့မြေကျောင်းများကွန်ရက်အပါအဝင်မြေကျောင်းထိန်းသိမ်းဆောင်ရှောက်ရေးတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်ဆောင်ရွက်နေကြတဲ့တိုင်းရင်းသားလူမျိုးပေါင်းစုံပါဝင်တဲ့လူခွင့်ရေးတဘာဝပတ်ဝန်းကျင်ထိန်းသိမ်းဆောင်ရှောက်ရေးဆိုင်ရာကွန်ရက်အဖွဲ့အစည်းအသီးသီး122ဖွဲ့ကစန့်ကျင်ကန့်ကွက်ကြောင်းကိုလည်းသဘောထားထုတ်ပြန်ထားပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာညချမ်းမှာတော်ရရှင်များရှင်တော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။မကြာခင်မှာတော့အင်္ဂါနေ့ညပိုင်းဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုဆွေးနွေးချမှာပါ။အခုအရင်ဆုံးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကိုတင်ပြပေးပါမယ်ရှင်။ကိုသိန်းထိုင်ဦးကစီစဉ်တင်ဆက်ထားပါတယ်။
ဒီရန်ညူကလီးယားရေးနိုင်ငံတကာရဲ့စစ်ဆင်ညီနိုင်မှုတွေရထပ်ပြီးတိုးလိုက်တဲ့အတွက်ဘလို့အဖြေထွက်လာမလဲဆိုတော့ဝါရှင်တန်နိုင်ငံရဲ့အတိုင်းဝိုင်းကြားမှာစိတ်လုံရှားစွာစောင့်ကြည့်နေကြပါတယ်ဘလို့သဘောတူညီချက်မျိုးမဆို Republican Party အများစုလွှမ်းမိုးထားတဲ့အမေရိကန်လွှတ်တော်နေရာစလုံးမှာအကျိတ်နဲ့မဲခွဲဆုံးဖြတ်ပြီးမှအတည်ပြုနိုင်မှာဖြစ်ပါတယ်အင်္ဂါနေ့နောက်ဆုံးရက်သတ်မှတ်ထားတဲ့ဆွေးနွေးပွဲမှာဘလို့သဘောတူညီချက်မျိုးပဲရလက်မခံဘူးလို့ပြောနေတဲ့လွှတ်တော်အမတ်တချို့လည်းရှိနေပါတယ်ဗီယက်နမ်မှာကျင်းပတဲ့စီဝေးနောက်ဆုံးသတ်မှတ်ချိန်နီလာချိန်မှာပဲအထက်လွှတ်တော်အမတ် Tom Cotton ကအမေရိကန်ပြည်ထောင်စုမှားခဲ့ပြီဆိုပြီးဝေဖန်ပါတယ
် Iran is a anti-American terror spotting outlaw
Iran ကအမေရိကန်ကိုစန့်ကျင်နေတဲ့နိုင်ငံပါအကြမ်းဖက်မှုကိုထောက်ခံအားပေးပြီးဥပဒေမဲ့အုပ်ချုပ်နေတဲ့အစိုးရပါ Iran ဘက်ကရွေးချယ်ရမှာကရိုးရိုးလေးပါနျူကလ িয়ার အစီအစဉ်ကိုလုံးဝဖျက်သိမ်းမလားစီးပွားရေးရပျက်စီးဆုံးရှုံးမှုတွေကြုံရပြီးတော့နျူကလ িয়ার ဓာတ်ပေါင်းဖိုတွေကိုစီရေးနီးနဲ့ဖျက်စီးပစ်တာခံမလားဆိုတာပါ
တွန်ကော့တွန်ဟာဒီကိစ္စမှာအမြဲတစေပြင်းပြင်းထန်ထန်ဝေဖန်ပြောဆိုသူဖြစ်ပေမဲ့သူတယောက်တည်းဒီလိုပြောတာတော့မဟုတ်ပါဘူးပါတီတွင်သမ္မတလောင်းရွေးချယ်ပွဲမှာဝင်ပြိုင်မယ်လို့ကြေညာထားတဲ့အထက်လွှတ်တော်အမတ် Lindsey Graham ကလည်းခုလိုပြောပါတယ
် If the United States isn't firm in our intention to
ဒီလိုရဲ့လက်ထဲကိုနျူကလ িয়ার လက်နက်တွေမပိုင်ဆိုင်ရေးအမေရိကန်ပြည်ထောင်စုအနေနဲ့ယက်တီချက်မခိုင်မာဘူးဆိုရင်ကမ္ဘာပေါ်မှာတည်ငြိမ်မှုမရှိဆုံးဒေသမှာအီရန်ဟာနျူကလ িয়ার လက်နက်နဲ့ရှင်ပြန်ချင်းချောင်းမဲ့နိုင်ငံဖြစ်လာပါလိမ့်မယ်။လူတွေစုလိုက်အပြုံလိုက်တည်ကြအောင်တပ်ဖို့ဆန္ဒရှိနေတဲ့သူတွေကိုထင်ရှားဆိုင်းဝင်ပေးလိုက်တာမျိုးဖြစ်သွားပါလိမ့်မယ်
။ဒီမိုကရက်ထက်လွတ်တော်အမတ်ဘန်ဂါဒင်ကတော့အကောင်းဆုံးရွေးချယ်စရာနီလန်းကခိုင်မာတဲ့သဘောတူညီချက်ရဖို့ဆိုပြီး ABC ရုပ်သံနဲ့တွေ့ဆုံမေးမြန်းခန်းမှာပြောပါတယ်။ Congress လွတ်တော်အနေနဲ့စောင့်ကြည့်ဖို့လိုမယ်ဆိုတာကိုလည်းပြောပါတယ်။သိပ္ပံနဲ့နိုင်ငံတကာလုံခြုံရေးဆိုင်ရာဌာနလေးလာစမ်းစစ်သူတူဖြစ်တဲ့David Albright ကတော့နျူကလ িয়ার ဆိုင်ရာသဘောတူညီချက်အပေါ်မှာလွှတ်တော်အနေနဲ့အသေးစိတ်ပြန်ပြီးစစ်ဆေးမှဖြစ်တဲ့အကြောင်းအခုလိုပြောပါတယ
် But because of the significant impact on US national security this agreement warrants special
ဒီကိစ္စအမေရိကန်မျိုးသားလုံခြုံရေးအပေါ်မှာထူးခြားတဲ့သေးရောက်မှုရှိနေတာကြောင့်လွှတ်တော်အနေနဲ့သဘောတူညီချက်ကိုအသေးစိတ်မဖြစ်မနေပြန်စီစဉ်ရပါလိမ့်မယ်လက်ခံတဲ့လက်မခံမှုဆိုတာလောက်မဲပေးတဲ့အစင်မဟုတ်ဘဲသဘောတူညီချက်မှာပါဝင်တဲ့အကြောင်းအရာတစ်ချက်ချင်းကိုပြန်ပြီးစစ်စစ်တာမျိုးလို့သူကပြောဆိုသွားခဲ့တာပါသမ္မတဥပမာကတော့ဗီယက်နမ်မှာကျင်းပတဲ့စီဝေးမှာတိုးတက်မှုတွေရှိတယ်ဆိုပေမဲ့လည်းဘာဖြစ်မယ်ဆိုတော့တေချာဖို့အာမခံချက်တော့ပေးလို့မရသေးဘူးဆိုပြီးအခုလိုပြောဆိုထားပါလေ
But ultimately this is going to be up to the Iranians to determine whether or not they meet
အဆုံးဆုံးအနေနဲ့ဒါဟာနိုင်ငံတကာအတိုင်းဝန်းကချမှတ်တဲ့တောင်းဆိုချက်တွေကိုလိုက်လျောမယ်မလဲလျောဘူးဆိုတာအီရန်ပေါ်မှာပဲလုံးဝမူတည်နေပါတယ်
အီရန်နိုင်ငံသားဝင်ကြီးကဆွေးနွေးပွဲနဲ့ပတ်သက်လို့သတိထားပြီးခေါင်းပင်မျောလင်းတဲ့အကြောင်းပြောဆိုနေချိန်မှာပဲအစ္စရေးဝင်ကြီးချုပ်ဗင်ဂျမင်နာတန်ယာဟူကတော့တန်တမန်ရေးအရာကြိုးပမ်းမှုတွေမှာထူးခြားတဲ့တိုးတက်မှုမရှိဘဲပြိုလဲပျက်စီးသွားတာဖြစ်တယ်လို့ဝေဖန်ပါတယ်။အီရန်ကိုနျူကလ িয়ার လက်နက်မပိုင်ဆိုင်ရေးကြိုးပမ်းချက်တွေတဲတဲရည်သွင်းဖြစ်သွားပြီးပြိုကျပျက်စီးသွားတာလို့ဝေဖန်ပြောဆိုနေကြောင်းပါခင်ဗျာ။
စီစဉ်တင်ဆက်ခဲ့တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်။အခုကတော့ဒေါခင်မျိုးသက်စီစဉ်ပြီးထုတ်လုပ်သူမက်ခင်ဖြူထွေးနဲ့အတူတင်ဆက်မဲ့အင်္ဂါနေ့ညချမ်းဓာတ်ရိုက်လေးလိုက်အစီအစဉ်ကိုစားချရအောင်ပါရှင
်။မင်္ဂလာပါရှင်။အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရစေ။ဒီကနေ့ကဆိုရင်မြန်မာနိုင်ငံရဲ့တမိုင်းမှာအရေးပါတဲ့7 July အရေးခင်း53နှစ်ပြည့်သွားတဲ့နေ့ပါ အော်မြန်မာနိုင်ငံကအကြောင်းသားတွေအရဆိုရင်တိုင်းပြည်ရဲ့အရေးချုပ်တိုင်းရှေ့ဆုံးကနေပါပြီးအနစ်နာခံခဲ့ကြပါတယ်ဒီလိုကြောင်းသားတွေရဲ့ဒီအနစ်နာခံမှုတွေကထိတ်တန့်တဲ့အကျိုးဆက်ရရလားဒီလှုပ်ရှားမှုတွေကနေဘယ်လိုရိုက်ခတ်မှုတွေရှိလဲသူတို့ရဲ့လှုပ်ရှားမှုတွေအောင်မြင်မှုဘာတွေလိုအပ်နေလဲဆိုတာတွေကိုဒီကနေ့ဆွေးနွေးကြမှာဖြစ်ပါတယ်အဲ့တော့ဒီကနေ့ပင်တိုင်းဆွေးနွေးပေးဖို့အတွက်ဖိတ်ကြားထားတဲ့ဟိုပုံကိုရတော့7 July အရေးခံမှာကိုရိုင်းပါဝင်ခဲ့တဲ့ဦးတန်ထွက်ပါဦးတန်ထွက်ကအိမ်မဲအမတ်ဖြစ်နေတော့တာဝန်ထမ်းဆောင်ခဲ့သူပါအဲ့တော့ဦးတန်ထွက်ဟိုလေလိုင်းပေါ်မှာရှိပါလားရှင်ဦးတန်ထွက်ဟယ်လို
ဟုတ်ကဲ့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပထမအဆုံးပေါ့နော်ဆရာဟိုဦးတန်ထွက်နည်းနည်း7 July အရေးခံနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါနော်အိမ်ကဟု
တ်ကဲ့ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့
ပထမဦးဆုံးကျွန်တော်ပြောချင်တာကတော့1962ခုမလန်နေ့နေ့မှာအဲတမတော်ကနေပြီးတော့အာဏာသိမ်းတယ်အဲဒီအာဏာသိမ်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျောင်းသားတွေပြည်သူတွေကနေပြီးတော့မကြေမနက်နဲ့အားလုံးကျွန်တော်တို့ဟိုဒီဟိုကန့်ကွက်တာတွေကျွန်တော်တို့ဆန္ဒပြတာတွေကျွန်တော်တို့လုပ်ကြတယ်လုပ်တဲ့အခါမှာဦးနေဝင်းကကျောင်းသားအချို့ကျောင်းသားတွေကိုအညှိုးထားပုံရတယ်အဲတော့အညှိုးထားပုံရတဲ့အတွက်ကြောင့်ဒီဦးနေဝင်းကိုယ်တိုင်သူညွှန်ကြားတဲ့ဒီပုဂ္ဂိုလ်တွေကိုဒီကျောင်းသားတွေရဲ့ဟိုဒီဆန္ဒပြတာတွေကိုချို့ပြက်ဖို့နှိမ်နှင်းဖို့ဆိုတာတွေကိုကျွန်တော်တို့ဒီလုပ်ခဲ့တယ်လို့ကျွန်တော်သိရပါတယ်ဟု
တ်ကဲ့ပါ
အဲလိုလုပ်ခဲ့တဲ့အထက်မှာကျော်လိုက်ခုနှစ်နှစ်မှာတက်တူကျောင်းသားတွေကိုရဲရနေပြီးတော့အတင်းအဝင်ဖမ်းနှုတ်တော့ကျောင်းသားတွေနဲ့ထိတ်တိုက်တွေ့အဲဒီမှာအဲ့ဒီညအညနေခင်းပါပဲအဲ့ဒီညမှာပဲကျွန်တော်တို့ဟိုဆရာကြီးဥကာရဲ့မော်တော်ကားကိုဟိုကျောင်းသားတွေကဟိုကျောင်းသားအဲရှေ့မှာပဲသူမိရှုပ်ပြအဲ့လိုဟာတွေသူလုပ်တယ်နောက်အဲဒီကုကဲကျွန်တော်တို့ကိုကဲရေးအဖွဲ့မြမအတ္တမှာကိုကဲရေးအဖွဲ့ကိုဖွဲ့ထားတယ်လို့ဟိုကျွန်တော်မှတ်မိပါတယ်အဲဒီကိုကဲရေးအဖွဲ့ထဲမှာဆိုလို့ရှိရင်ဘုံကြီးကျော်စိုးပြည်ရေးဝန်ကြီးဘုံကြီးကျော်စိုးအောက်ဒါပြေဆောင်ရပြီးတော့ဘုံကြီးတန်းစိန်တို့ဘုံကြီးလှဟန်တို့ထောက်လန်းရေးဟိုကကျွန်တော်တို့နှကမ်းဝဲမောင်လေတို့အဲ့ဒါမြမအတ္တမှာဒီကိုကဲရေးအဖွဲ့အနေပြီးဂိုင်းတွယ်ပြီးတော့ဒီနေနေဘုတ်ကစားရီမှာသိုးကနေအမိတ်ပေးပြီးတော့ဒီဟာလောက်တာတွေဖြစ်တယ်လို့ကျွန်တော်သိရပါတယ
်ဟုတ်ကဲ့ပါဟုတ်ကဲ့ပါဆယ်အောက်တင်ထနောက်ပိုင်းမှာဒါတွေဆွေးနွေးတာပေါ့နော်အခုပထမဆုံးဒီအပင်တိုင်းဆွေးနွေးဖို့ဖိတ်ကြားပေးထားဖိတ်ကြားထားတဲ့နောက်ဟိုကတယောက်ပေါ့နော်ဟိုဆရာဒေါက်တာဦးအောင်ခင်ပါဆရာတော့အဲ့ချင်းကဆရာဘွားနဲ့လည်းတာဝန်ထမ်းဆောင်ခဲ့ပြီးတော့တမိုင်းတူတေတီတူလည်းဖြစ်ပါတယ်ဆရာဦးအောင်ခင်အဲ့ဒီဒီ7 July အရေးခင်တဲ့ပတ်သက်ပြီးတော့ပေါ့နော်ဒီဆရာဦးအောင်ခင်ရှိပါလားမသိ
ဘူးဟုတ်ပါတယ်ရှိပါတယ်
ဟုတ်ကဲ့ရှင်ဆရာဒီဟိုနည်းနည်းလေးပြောပြပေးပါနော်ဘယ်လိုရိုက်ခတ်မှုတွေရှိရဲဆိုတာ
အဲဒီဟို60နှစ်မှာဒီဘူနေဝင်းအာနာသိမ့်မကြခင်ဒီចောင်းသားတွေကိုចောင်းဝင်းနှင်းမှာဆန္ဒပြတဲ့ចောင်းသားတွေကိုဒီအစုလိုက်ပြုံလိုက်ပစ်တတ်တဲ့ကိစ္စဒါစစ်တပ်အတွက်ကတော့အောင်ပွဲပေါ့ဗျာစစ်တပ်ကွင်းနဲ့ဒါပေမဲ့ဒီပြည်သူတွေအတွက်ကတော့ဒါတစ်သက်လုံးမမေ့နိုင်တဲ့ကိစ္စပေါ့ဒီကိစ္စကဆိုတော့ဒီကိစ္စကဘယ်လောက်ထိအောင်ဖြစ်လဲဆိုចောင်းသားတွေတက်ကူရောက်လာတဲ့ចောင်းသားတိုင်းចောင်းသားတိုင်းဟာဒီကိစ္စခေါင်းထဲမှာရှိနေတယ်ဘာလို့ဥပမာပေါ့ဗျာဟိုကျွန်တော်တောင်ကူကွန်ဆက်ကွန်ဒင်းမှာကျွန်တော်ပညာတော်သင်ဘောကနေပြန်လာပြီးရန်ကုန်တက်ကူမှာကျွန်တော်စာပြန်သင်တဲ့အခါမှာဒီ7 July ရောက်လာတော့ဆရာတွေကဟိုသူတင်ရကြတို့ဦးတင်နေစာရီထုတ်တာပေါ့ဗျသတိထားကြပါဘာညာလဲဆိုတော့ဟာဘာဖြစ်တာလဲလို့ဒါကြားလာပြီဖြစ်တာဆိုတော့ဒီအချိန်မှာဟိုဖြစ်နေတာ15နှစ်လောက်ရှိနေပြီပေါ့ဗျဒါပေမဲ့7 July ရောက်လာရင်ဒီကလေးတွေကသူတက်ကူရောက်လာရင်တော့ဒီနေ့ဘယ်တော့မှမမေ့ဘူးသူတို့ဒီပြန်လောက်ရမယ်ဆိုတော့သူတို့တည်ဒါနဲ့ကျွန်တော်အတန်းနဲ့ကတချို့ကလေးတွေမေးကြည့်တော့7 July ဖြစ်တော့ငါမင်းတို့ကမေပါလဲဆိုသူငယ်ရန်းလောက်ရှိနေတာပဲဒီသူငယ်ရန်းကလည်းတက်ကူရောက်လာရင်ဒီလိုပဲလုပ်တာပဲဆိုတော့ဒီအစင်လာကြီးရာဒီကျောင်းသားတွေရာတက်ကူရောက်လာရင်ဒါဒီ7 July မှာမမေ့နိုင်ဘူးဒီဒါမျိုးမမေ့နိုင်တဲ့ဒီအာနာရှင်စက်ညီကြီးပေါ့ဗျာဒါတက်ကူရဲ့အစင်အလာပါလားဆိုတာကိုသူတို့အများအား
ဟိုဒိရနေတယ်ဆိုတော့ကျွန်တော်သိရတယ
်ဟုတ်ကဲ့ပါဆရာဒါကတော့ဒီចောင်းသားလှုပ်ရှားမှုရဲ့ရက်ခတ်မှုပေါ့เนาะဆိုတော့ဒီအခုဆွေးနွေးပွင့်ထဲမှာနောက်ထပ်ပြန်နိုင်ဆွေးနွေးပြီးမှာတော့ဒီចောင်းသားဒီ88မျိုးဆက်ចောင်းသားတွေပေါ့เนาะဟိုမြန်မာပြည်သူလူထုတက်ရလုံငန်းတွေထောက်ခံအားပေးခဲ့တဲ့88လုံးចောင်းသားတွေတွေကကိုပြုံးချိုကိုပြုံးချိုရောက်ပါပြီလားမသိဟယ်လို
ဟုတ်ကဲ့ရှိပါဘူ
းဟုတ်ကဲ့ကိုပြုံးချိုကဒီဟိုပေါ့เนาะဒီကြောင့်အဲ့ဒီတုန်းကတော့88တုန်းကတော့လူငယ်ပေါ့နော်အခုတော့နည်းနည်းရင်းချက်လာတဲ့အရွယ်ပေါ့ကိုယ့်ရဲ့အောင်ငီငယ်လေးတွေလည်းဒီကနေ့အထိပဲတွေ့နေရပါတယ်ဆိုတော့ဒီ88ကျောင်းသားဒီမျိုးဆက်ကျောင်းသားတွေလှုပ်ရှားတာ ਨੇ ပေါ့နော်ဒီဟို7 July နဲ့ညွှယ်ပြီးတော့နည်းနည်းလေးပြောပြပေးပါနော်သဘောထားလေးတွေဘယ်လိုရှိလဲ
ကျွန်တော်တို့ခင်ဗျာကျွန်တော်တို့မျိုးဆက်မှာဒီအားတွေသူတို့ဟိုတအားအမောင်ချလာတယ်တော်တော်လေးပဲအဲကျွန်တော်တို့ကြားလိုက်တယ်မိလိုက်တယ်ဥတ္တရေခင်တို့မှတ်ရပြီလို့ကနေပြီးဆက်ပြီးတော့ဒီဆို7 July ကိစ္စတွေကိုကျွန်တော်တို့ကြားဘူးနောက်ဝရှိလာကြတယ်နောက်ပိုင်းလိလာကြတယ်ပေါ့နောက်ကျွန်တော်တို့တတ်တူကြောက်တဲ့ကြာကြတော့လိလာတဲ့ငွေချင်းနေချင်းချင်းအမျှဝေကြတယ်အဲ့တော့ဒီဖြစ်စဉ်ကြီးကဒီနေ့ကိုရောက်လာတဲ့အချိန်မှာကျွန်တော်ကြားမှာအချင်းချင်းမျိုးဆက်လိုက်ဝန်းမုံကူးတယ်လို့ပဲအားလုံးရဲ့အတိတ်တွေမှာဒီနေ့ရောက်ပါဆိုရင်ရိုးချနေကြတယ်ပုံစိုးတာအကြောင်းမျိုးစဝင်လိုက်ပြီဆိုတာနဲ့အကြောင်းထဲမှာဟာနေတဲ့ကွက်လက်ကြီးတစ်ခုကဘာကြောင့်လဲဒီနေရာကြီးကဒီနေရာမှာအစဘလူးဖြစ်ခဲ့တာလဲဆိုတော့ဒီတိကျစိတ်တွေကကျွန်တော်တို့ရှိမှာပိုများလာပြီးတော့အချင်းချင်းလိလာရင်းနဲ့အဲစကားပြောကြရင်းနဲ့ဒီအသည့်တွေကိုပြီးတော့တိုးပါလာတယ်အဲ့တော့မတရားမှုတွေနဲ့အနိုင်ကျင့်မှုတွေရဲ့အကြောင်းသားတွေပေါ်မှာကြောက်ရွံ့ခဲ့တယ်။အာဒီအားကြီးကဘလောက်ထိအိတ်မေးစိုးမှုခဲ့တယ်လဲဖြစ်စနစ်တစ်ခုမှာဒါကြီးကဟိုစိုးရတဲ့ပုံကြီးတစ်ခုကိုကျန်ခဲ့တယ်ဆိုတဲ့ဥစ္စာကိုကျွန်တော်တို့ဒီလားနောက်ပိုင်းကျတော့ကျွန်တော်အသေးစိတ်လေ့လာကြတယ်အဲပို့ပြီးတော့အဲဒီထဲမှာရှေ့မီနောက်မီလူတွေနဲ့စကားပြောပြကြတဲ့အခါကျတော့ကျွန်တော်တို့တကယ်ဖြစ်ခဲ့တဲ့အဖြစ်မှန်တွေကိုသိလာတဲ့အခါကျတော့တော်တော်လေးကိုအဲတရားမျှတမှုကင်းမဲ့တဲ့ခြေကြီးတစ်ခုထဲမှာဒါဟာမဖြစ်တဲ့ဟာကြီးဒါကြောင့်မို့လို့ဒီဟာကိုကျွန်တော်တို့တွေကအဲမမေ့သိဘူးဒီသူသမိုင်းရှိတဲ့နိုင်ငံလွတ်လပ်ရေးကျွန်တော်ကလွတ်လပ်ရေးဆန်းဆောင်ခဲ့ကြတဲ့သူတွေကိုယ်တိုင်အဲဒီမှာတတိတီခဲ့တဲ့နေရာကြီးကိုကျွန်တော်တို့ကတံမိုးထားကြတယ်။သူတို့ဟာတမကအဆောင်ကိုဘယ်လိုပဲဖြစ်လက်ကျလိုက်ကျွန်တော်တို့ဒီထဲမှာတော့ဒါအမြင်ဒီစိတ်တက်ကတော့ရှင်းသန်းနေတယ်ဆိုတော့ဒါငြင်းမရပါဘူးခရစ်တီပါ။
ဟုတ်ကဲ့ပါ။ဟုတ်ကဲ့ပါကိုပြောင်းချုံ။ဆိုတော့ဒါ88အမျိုးဆက်ចောင်းသားအပြင်ပေါ့နော်။နောက်ခေတ်အခုခေတ်အထိရှင်းသန်းနေတဲ့ចောင်းသားတွေရဲ့ဟိုစိတ်တက်ပေါ့နော်။ဆိုတော့ပထမအဦးဆုံးဒီ7 July အရေးခင်းမှာဒီဘဂတများအဖွဲ့ချုပ်ရဲ့အတွင်းမှုလည်းဖြစ်အဖွဲ့ဝင်လည်းဖြစ်တဲ့ဒီ62ចောင်းသားခေါင်းဆောင်ဖြစ်တဲ့ဦးလရွှေဟိုပြောတာလေးတွေနည်းနည်းနားထောင်ကြည့်ပါအောင်နော်
။ကျွန်တော်တို့6ပြည်မြောက်ဘဂတများညကမှာចောင်းသားမကတွေအစုတစ်ခုတင်မယ်။ဆုံးဖြတ်ချက်တစ်ခုချတယ်လို့အဲ့ဒါတော့ပါလေဆိုတော့ဘဝအမကံရဲ့ရှိတဲ့ဉာဏ်ရည်စနစ်ကိုကြားဖို့ပေါ့နော်အစိုးရအနေနဲ့အခုဟာတဲ့ခါကျတော့ကျွန်တော်တို့ကဘယ်လိုနာမည်ပေးထားလဲဆိုတော့ဗမာပြည်တို့လိုက်သူဗမာပြည်ဉာဏ်ရည်စနစ်ကကမ္ဘာ့ကမ္ဘာဉာဏ်ရည်စနစ်ပဲလို့ကျွန်တော်တို့ကတောင်းဆိုခဲ့ကြတယ်အဲ့ဒီကျွန်တော်တို့က brand လုပ်ထားတာဟိုတကယ်လို့ကျွန်တော်တို့ကကြောင်းကြည့်တဲ့အခါမှာဘာလို့ကြာမှာမလို့ရှာမှာကျွန်တော်ဒီမှာနေစဉ်းစားဆင်းသူဆင်းရဲသားတွေရှာမှာပေါ်ပေါ်လို့ခင်မဟုတ်ဘူးအဲ့တော့ကျွန်တော်တို့အတက်ဆိုမှာ limit တဲ့ limit တက်ပြီလို့ရှိရင်ကျွန်တော်တို့တခုအမကံကြီးမရှိဘူးဆိုရင်ဒီကျွန်တော်ပုံကိုရလေဒီနမမရှိဘူးအင်းအမိဘတွေတို့လည်းအမှန်တန်ကျွန်တော်တို့အားနာကြအောင်တကယ်လည်းအဲ့ဒီစကားကဘွဲ့ရပြီးပါလို့မလဲဘာမှလုပ်ချင်မရှိဘူးဟောဒီပညာရေးစနစ်တိုင်းကျွမ်းပဲဆိုရင်ရှေ့ကျောင်းအစိုးရနဲ့ကျောင်းသားတွေကြားထဲမှာဘဝလုံးကျုံနေတဲ့ပတ်သက်ပြီးပြဿနာဖြစ်မှာပဲလို့ကျွန်တော်တို့ကိုယ်ကျွန်တော်ကိုယ်တိုင်ပန်ပြီးတော့ဟာလာပြောခဲ့ဆိုခဲ့ပူပါလေအဲ့ဒီတော့သူတို့အဲ့ဒါကဘာမှဖြစ်မလာဘူးရှင်မအဲ့ဒါကိုဘုံဝင်လက်ထက်ကြလာတဲ့ခါကျတော့အဲ့ဒီပြဿနာအခုလိုပဲပညာရေးနဲ့ပတ်သက်လို့အမှခံခြင်းမရှိတဲ့ပြဿနာကိုအစိုးရတောင်းရှိဖြည့်ရှင်းပေးရမယ်ဆရာဒီလိုတောင်းရှိမဖြည့်ဖြည့်လို့ဆိုကျွန်တော်တို့ကျောင်းသားတွေကျွန်တော်တို့လုပ်နေတာတွေလုပ်တဲ့ခါကျတော့အဲ62ခုနေမှာကျွန်တော်တို့အသက်ခံ
ဟုတ်ကဲ့ပါဒါတော့ဘဂတ်တမြတ်အဖွဲ့ချုပ်ကအတွင်းမှုလည်းဖြစ်တဲ့အဖွဲ့ဝင်လည်းဖြစ်တဲ့ဟို62ကျောင်းသားခေါင်းဆောင်တောင်းဖြစ်တဲ့ဦးလှရွှေပါသူကပေါ့နော်ဒီ7 July အရေးခင်းတင်မကောင်နောက်ပိုင်းလဲဒီလိုပဲဆက်ဖြစ်နေမှာပဲလို့ပြောပါတယ်ဆိုတော့နောက်ဒီဟိုပေါ့နော်ဒါဆွေးနွေးတာမစခင်ပထမဆုံးဟိုဒီရစာနဲ့ရေးပြီးတော့ဒီအစီအစဉ်ကိုဟိုရေးသားထားတဲ့စာလေးဟိုတစ်စောင်တစ်စောင်အရင်ဖတ်ပြပြစီနော်အဲ့ဒါတော့ပထမဆုံးဖတ်ပြမှာတော့မောင်ဝင်းဟန်အင်းလေးရပါသူကဒီ62ခုဒီ7 July ကမျိုးဆက်ကနေပြီးတော့84မျိုးဆက်လဲ88မျိုးဆက်အဆုံးပေါ့နော်ဒီလိုမျိုးအကြောင်းသားတွေကဒီနောက်မှာပြည်သူတွေဝိုင်းရံပန့်ပိုးပြပေမဲ့ဒီအာဏာရှင်စနစ်ဆိုးကတော့ဆက်လက်ရှင်တန်ခဲ့တယ်ပေါ့နော်လက်ရှိမှာလည်းဒီ2008ခုဖွဲ့စည်းပုံခြေကံဥပဒေအရေးမဲ့အောက်မှာဒီအာဏာ3ရက်ကိုစစ်တပ်ကပဲ ဟိုဆက်ဖက်တွေထားနိုင်အောင်စနစ်တကျတွေစီမံထားတယ်ပေါ့ဆိုတော့ဒီအာနာရှင်စနစ်ချုပ်ငင်းမှုအဓိကကြတာတမတော်အကြီးအကဲတွေအနေနဲ့စိတ်ထားများပြောင်းဖို့လိုမယ်နောက်နိုင်ငံရေးခေါင်းဆောင်တဲ့ပါတီနောက်အဖွဲ့အစည်းတွေအရက်ဖက်လူမှုအဖွဲ့အစည်းတွေကလည်းပြည်သူလူထုအခြေပြုတဲ့နိုင်ငံရေးယဉ်ကျေးမှုတွေဖြစ်ပေါ်လာအောင်ပေါ့နော်နောက်ပြန်ဆွဲတဲ့အတွေးခေါ်တွေစိတ်ခံစားမှုတွေအဆွမ်းတရားတွေရှောင်ဖို့ရေးထားပါတယ်သူကမောင်ဝင်းဟန်အင်းလေးပါစာတော့အရှိကျမအချင်းချုံဖတ်ပြတာပါနောက်တယောက်ကတော့တကုံမျိုးတက်ကဥလှထွန်းမှာသူကတော့အဲ့ဒီအချိန်ကကြောင်းသားပေါ့နော် 7 July မှာ53နှစ်ဒီရာစုနှစ်ဝက်ကျော်ကြာဖြတ်သန်းခဲ့ပေမဲ့ဒီတက္ကသိုလ်ရဲ့အဆင့်မြင့်ပညာရေးမှာဆုံးရှုံးခဲ့တဲ့လွတ်လပ်စွာပညာသင်ကြားရေးနောက်တမကဖွဲ့စည်းလှုပ်ရှားဆောင်ရွက်ခွင့်တွေနောက်ပညာအရေးချင်းမြန်မာရေးနော်ဒီပညာရေးမှန်းချက်တွေအခုထိအငင်းပယ်ခံနေရပါတယ်တဲ့အဲကြောင့်မြေးတွေတားသမီးတွေလည်းမကောက်ဘူးပေါ့နော်အဲမြေးတွေအထိဖန်ဆီးထောင်ချတော့ထိကြိုက်နှက်နာနေရပါတယ်တဲ့ဆိုတော့အိန္ဒိယနိုင်ငံလူနဲ့အရှင်လည်းမြန်မာနိုင်ငံအမတန်မှပညာရေးအဆင့်တန်းနှိမ့်ချလို့ချင်မနာဖြစ်တယ်ပေါ့နော်ဒီတော့ရှစ်အာနာရှင်စနစ်ဟိုခြုံငိမ့်မှသူကဟိုအဆင်ပြေမယ်လို့သူကဟိုသတ်မှတ်ထားတော့ဘယ်တော့ခြုံငိမ့်မလဲလို့သူကမေးချင်ပါတယ်ဆိုတော့ဒီစာနှဆောင်နဲ့ပတ်သက်ပြီးတော့ပေါ့နော်ဒီဟိုဘဝအာမခံချက်ရှိတဲ့ဒီပညာရေးစနစ်ကိုသွားဖို့သူကတောင်းဆိုတာတွေရှိပါတယ်ဆိုတော့ဆရာဦးအောင်ခင်ဒါနဲ့ပတ်သက်ပြီးတော့ပေါ့နော်သူဟိုအမြင်လေးသိပြစေဆရာဦးအောင်ခင်ဆက်ဆွေးနွေးပေးပါဒါအဒီစာလေးတွေနဲ့ပတ်သက်ပြီးတော့
စစ်တပ်ကသူစပြီးအာဏာသိမ်းနေတာသူရတာအဖွဲ့အစည်းကိုသူဂျူးမဆိုင်ဘူးဆိုတာကိုဒီ7 July မှာပြတာပဲ7 July မှာဘူနေဝင်းကလူမိုက်စကားပြောပြီးတော့ဒီဟာဘုံခွဲပြစ်တယ်အကြောင်းသားတွေပြစ်တတ်ပြစ်တယ်ဆိုတော့အဲ့ဒီနောက်ပိုင်းမှာရတာအဖွဲ့အစည်းကိုသူလုံးဝဂျူးမဆိုင်ဘူးဆိုတာကိုပြတာအဲ့ဒီနောက်ပိုင်းမှာစစ်အာဏာရှင်ဒီဆောက်ရည်ပဲစစ်အာဏာရှင်ကဒီမဆလာအရေးချုပ်ပြီးဒီဆောက်တာနဲ့ဗာနဲ့ဆိုတော့တိုင်းပြည်လူမှုစီးပွားရေးသူမျိုးတိုးတက်အောင်သူတို့ကလုံမှာမလုပ်ပဲသူတို့ကစစ်တပ်ကအာဏာအချိအောင်သာသူလုံတာအခုလည်းဒီတိုင်းပဲလေအခုလည်းနေပြည်တော်ကြီးတိဆောက်ပြီးတော့နေပြည်တော်ကြီးမှာအချိအချိလုံပြီးတော့တိုင်းပြည်ပြည်သားလူမှုစီးပွားရေးကိုသူတို့ဂယုမဆိုင်ပဲလူမှုစီးပွားရေးကိုဂယုမဆိုင်တဲ့ညကာလပတ်လုံးဒီအလုပ်လက်မဲ့ပြဿနာတို့ဒီအတားတွေကအကုန်ရှုပ်ထွေးနေပါပဲဒါကခုရှင်းလို့မရအောင်အဲ့တော့ဒါကြီးကခုပြဿနာလည်းခုဖြေရှင်းလို့လည်းရမှာမို့ဒါရေရှည်ပြဿနာအခုလိုဒီကျောင်းသားလှုပ်ရှားမှုကတော့ရေရှည်လှုပ်ရှားမှုပေါ့ဗျာရေရှည်60နှစ်တည်းအစားပြီးကြွေးသည့်ရေရှည်လှုပ်ရှားမှုပဲအခုဒါလုံနေတာကိုသူမအောင်မြင်ဘူးလို့လည်းပြောကြတာပဲတချို့လည်းအောင်မြင်နေပြောရဒါပေမဲ့ဒီလှုပ်ရှားမှုကဆက်ပြီးနေဦးမှာပဲဘာလို့လဲဆိုတော့သူကဒီစစ်တပ်ကရတားကိုဂျူးမဆိုင်တဲ့မြန်ကာလပတ်လုံးသူကသူလှုပ်ချင်ရလှုပ်မယ်ယူချင်ရယူမယ်ဆိုပြီးလှုပ်နေတဲ့မြန်ကာလပတ်လုံးဒါလိုပဲဖြစ်နေမှာပဲအခုလည်းပဲအနှစ်သာရအားဖြင့်ကတော့ဒီတိုင်းပဲအရင်ဟို7 July ကအတိုင်းပဲသူတို့လုပ်နေတာပဲဒါနဲ့ပုံစံလေးသာပြောင်းသွားတာပ
ါဟုတ်ဟုတ်ကဲ့ပါဆရာဆရာအခုဒီဓာတ်ရိုက်လေးလိုင်းဆွေးနွေးကမှာပါဝင်ဖို့ပေါ့နော်ဟိုဖုန်းနဲ့ဆက်သွယ်ပြီးတော့အကြောင်းကြားတဲ့လူရှိပါတယ်သူကတော့ဒီ American ပြည်တော်စု Wisconsin ကကိုလှမောင်ပါကိုလှမောင်ရှိပါလားဆရာနိုင်ပါမှာဟု
တ်ကဲ့ရှိပါတ
ယ်ဟုတ်ကိုလှမောင်ဝင်ဆွေးနွေးပါနော်ဟိုက88ဒီအမျိုးဆက်ကျောင်းသားကိုပြုံးချိုလည်းရှိပါတယ်တမိုင်းသူတေတီဆရာဦးဒေါက်တာဦးအောင်ခင်ရှိပါတယ်နောက်ပြီးတော့ဇူလိုင်ရဲခင်မှာကိုတိုင်းပါဝင်ခဲ့တဲ့ဟိုကအိမ်မဲအမတ်ပေါ့နော်ဆရာဦးတန်ထွက်လည်းရှိပါတယ်ဟုတ်ဝင်ဆွေးနွေးနိုင်ပါတယ်မေးချင်လည်းမေးနိုင်တာလည်းရှိပါတယ်
ဟုတ်ကဲ့ပါ7 July ဆိုတော့ကျွန်တော်တို့ရဲ့တကယ်ဒါစပြီးတော့တည်တည်တယ်ပြောအောင်ပါအဲအဲ့ဒီမတိုင်ခင်လေဘုရားဆန်တို့ចောင်းသားတွေကခက်ဆက်ဆက်မညံ့ခဲ့ပါဘူးเนาะခုချိန်ထိလဲចောင်းသားတွေကမဟုတ်မခံစိတ်ပါဗျာမဟုတ်မခံစိတ်နဲ့ယက်တိခဲ့တယ်ចောင်းသားအရေးတစ်ခုတည်းမဟုတ်ပါဘူးပြည်သူလူထုအရေးပါခုချိန်ထိယက်တိခဲ့တာចောင်းသားပါចောင်းသားတမိုင်းမှာဘရောမចောင်းသားဆိုတဲ့အမျိုးကဘရောမမကြောက်ဘူးဘရောမမတွန့်ဘူးအယူသားဆုံးအတန့်ရှင်းဆုံးနဲ့သူစင်ဆုံးပါအဲ့တော့အမိုင်းမှာ7 July ကစပြီးတော့7 July တော့ကျွန်တော်တို့ဟိုတနင်္ဂနွေလုံးတော့မပြောတော့ကျွန်တော်တို့ကျွန်တော်ဘကိုးမှာဟုတ်လား7 July မှာဥလားရွှေဆိုတာရှိပါတယ်ကိုကိုချင်းတောင်ကူလားရွှေလို့ခေါ်ပါတယ်သူတို့ကပြောတယ်ဒီလူတို့ကဘာလို့မှမသိတဲ့အချိန်မှာကျောင်းသားတွေကစလုပ်ခဲ့တာအဲ့လိုပဲ69 69ကသနာ60ကသနာမှာဥလားမြတန်းတို့1984-85မိုင်းတန်းကျော်မှာကိုကျော်ပြောဦးဝင်းနဲ့အခုအနာရီကကိုသိန်းလင်းတို့လူအဆက်ဆက်ကဘယ်သူမှမြောက်ပေးလို့မဟုတ်ဘူးကိုအတိစိတ်တဲ့ကျွန်တော်တို့တွေကတိုင်းပြည်ရဲ့တောင်းထမ်းဆောင်ခဲ့တာဖြစ်တယ်အဲ့တော့ဘုံလင်းဝင်းက60နှစ်မှာဘုံခွဲပြီးတော့7 July ဘုံခွဲပြီးတော့88 7 July မှာနော်ဒါအားလုံးသိအောင်ဆိုတော့ပြောခြင်းပါအားလုံးသိတဲ့နေဘာကြောင့်လဲဆိုတော့ဘုံလင်းဝင်းက7 July ကိုလက်လက်ချခဲ့တယ်ဘယ်လိုလက်လက်ချလဲဆိုရင်
ခုနှစ်ခုနှစ်88မှာဘုံဝရေးခင်းအဲတရားရေးခင်း27နေနီဘုံရေးခင်းနဲ့ကျွန်တော်တို့ဘကော22ဂျွန်ရေးခင်းမှာဖန်ဆီးထားတဲ့ចောင်းသားအားလုံးအပြင်ကိုစကောဥလရွှေတို့ဟလာဥလတင်အောင်လို့စတဲ့80မတိုင်ခင်ကဖန်ထားခဲ့တဲ့ចောင်းသားကြီးဟလာနိုင်ငံရေးချင်းကအားလုံးကိုသူကခုနှစ်ခုနှစ်88မှာချုပ်ပေးခဲ့တယ်အဲချင်းချင်းမရှိလုပ်ပေးခဲ့တာဘုံလုံးမင်းကတရားကိုယ်ကပြောရင်လည်းလက်ချခဲ့တာဖြစ်တယ
်။ဟုတ်ကဲ့ပါ။
အဲ့ဒီဟုတ်ကဲ့
။ဟုတ်ကဲ
့ပါ။အဲ့တော့ကျွန်တော်နောက်ဆုံးပြောချင်တာတော့အခုလက်ရှိအုပ်ချုပ်နေတဲ့စစ်အာဏာရှင်တွေပေါ့နော်။ဘုံလုံးဝေးကိုတိုင်23ရက်2လ2000နှစ်မှာတာမရဆရာတို့စီတွားပြီးတော့သူလောက်ခဲ့တဲ့အမားတွေကိုခုနကပါလို့တောင်းပန်ခဲ့တယ်။အဲ့ဒါအခုလက်ရှိအစိုးရကလည်းကျွန်တော်ပြောချင်တာဒီခုဌာနတဲ့ကျောင်းသားတွေကိုလှုပ်ပေးပါ။ဘာကြောင့်လဲဆိုတော့ခင်ဗျားတို့ကမလုတ်တဲ့မလုတ်ထိုက်တဲ့အလုပ်ကိုလုပ်နေတာဖြစ်တဲ့အတွက်ကြောင့်ဆုတ်ပေးပါလို့ကျွန်တော်အဲ့ဒီလိုမှကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ပါဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ဦးလာပါအောင်အခုလိုဝင်ဆွေးနွေးတာပါเนาะဒီရန်နဲ့ဆက်နွယ်ပြီးတော့အခုဒီစာလေးတစ်ဆောင်နဲ့ရောက်နေပါသေးတယ်ရှမ်းတောင်ပိုင်းသားကိုဦးဆိုတာပါသူကဒီစာဝတ်နေရေးတွေပတ်ချာလည်နေတဲ့မြန်မာနိုင်ငံမှာတန်ဃာတုနဲ့ចောင်းသားတုကနေနိုင်ငံရေးကိုမောင်းနှင်ရတာသဘာဝကျပါတယ်တဲ့သူဝင်ပြီးဆွေးနွေးကြတာပါလဲဆိုတော့နိုင်ငံအကျိုးအတွက်စွန့်စားမဲ့ပေါ့เนาะဒီညီညီမတွေဒီ emotionally ပေါ့နော်စိတ်လှုပ်ရှားပြီးလှုပ်တာတဲ့ဒီစဉ်စဉ်ချင်းချင်းစဉ်းစားရင်းမှာလှုပ်ဖို့ဘယ်ပြဿနာပဲဖြစ်ဖြစ်ဘယ်ကစားဘာလှုပ်ဘယ်ဆုံးဆိုအစီအမံနေနဲ့လှုပ်ဖို့ပေါ့နော်ဆိုတော့ပြည်သူလူထုကနိုင်ငံရေးကိုပိုကြောက်သွားစေမဲ့သဘောနီးလန်းကိုရှောင်ပါတဲ့သူ့အမြင်နဲ့တဦးတည်းအမြင်နဲ့ပြောရရင်တော့အာဏာပိုင်ကိုအကြက်ကင်တဲ့နီးလန်းကိုသဘောမကျဘူးပြောပါတယ်ဖိအားပေးတဲ့နီးတွေများစွာရှိပါတယ်လို့ပြောပါတယ်ဆိုတော့သူကတော့တခြားနီးလန်းအနေနဲ့ပေါ့နော်ဒီလိုမျိုးဆန္ဒပြတောင်းဆိုပြီးတော့အာဏာပိုင်ကိုအကြက်ကင်တဲ့နီးတဲ့တော့တခြားဖိအားပေးနည်းတွေရှိတယ်လို့ပြောပါတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဟိုဆရာဦးတင်ထုတ်အဲဆရာဦးတင်ထုတ်ရှိပါသေးလားမသိရှိတယ်နော
်ဟုတ်ကဲ့ခင်ဗျာ
ဆိုတော့ဒီ7 July ရေးခင်းလုံးမှာဟိုဒီလိုမျိုးပါဝင်တော့ကဒီလိုမျိုးပေါ့နော်ဟိုဒီလိုမျိုးဟိုចောင်းသားသူကနေပြီးတော့လှုပ်ရှားလိုက်လို့ရှင်ဟိုပေါ့နော်ဒီကိုလိုချင်တာရမယ်ဆိုဟိုဆိုပြီးတော့ဒီဖိအားပေးတခြားနီးလန်းတွေများဟုတ်စဉ်းစားမိတာမျိုးများရှိပါလားအဲ့ဒါလေးသိချင်လို့ပ
ါမရှိပါဘူးခင်ဗျာအဲ့ဒီကတော့မရှိပါဘူးအခုဆွေးနွေးသွားတာလေးကဟိုဟောက်ကင်တို့ဘာလို့အားလုံးဆွေးနွေးသွားတာလေးကဟိုအကုန်တော်ပြည့်စုံပါလေကျွန်တော်ပြည့်တော့ကတော့ဟိုမမီတော့ကတော့ပြည့်စုံပါလေဒီကိစ္စဖြစ်လာတာဒီဥနေဝင်းကနေပြီးတော့ဒီသူကြီးသူဟိုဒီအနေနဲ့ဒီပြောရမယ့်စကားတွေမပြောဘဲနဲ့ရန်လိုတဲ့ခါရီအင်တန်သေးသေးနဲ့ဟလာဒါတဲ့ဟလာလန်လန်နဲ့ဒီလိုရင်ဆိုင်ဖို့ဆိုတာဟာကိုစင်ခေါ်တဲ့ဟာလေးသူပြောခဲ့တဲ့ဟာလေးဟာတော်တော်ကိုဟိုတမိုင်းမှာတော်တော်ကိုဟိုဆိုးတဲ့ဟိုနေပဲဟိုဒီအပြုတ်မှုပဲအဲ့တော့အဲ့ဒီကောင်းဆောင်ကဘာသူ88အထိဟာတခါတည်းတောက်လျှောက်ဒီအမားတွေကိုသူဘာမှမပြင်းနဲ့လေပို့ဖို့ဆိုးလာတယ်ဆိုးတယ်အဲ့တော့သူ့ကိုဆက်ခံနေသူတွေကလည်းအဲ့ဒီသမိုင်းကိုပဲလိုက်ပြီးတော့ဥနေဝင်းရဲ့သမိုင်းကိုပဲလိုက်ပြီးတော့ဥမာပြင်တကားရဲ့ဒီအခုကျောင်းသားတွေရဲ့ပညာရေးပြုပြင်ပြောင်းလဲဖို့ဘာဖို့ဆိုတဲ့ဆန္ဒပြရားရပါလေ
အဲ့
ဒါတရားဝင်နေလေဒီဒီမိုကရေစီနိုင်ငံနေမှာဆိုရင်ဒီလိုပဲကျွန်တော်တို့ပြောကြတာပဲ
အဲ့
ဒါပြောကြတာတွေကိုဘာမှကူးဆိုင်ဖြည့်ရှင်းတာမျိုးမရှိဘဲနဲ့အခုဖန်ဆီးတာတွေအများကြီးဖန်နေအခု
ဟုတ်ကဲ့ပါဆရာ
ကျွန်တော်လည်းဖတ်ခါရပဲဟိုဟိုနေတော့ဒီအရေးကြီးနေတယ်ဥမာကျွန်တော်အဖတ်ခါရတယ်ရှိတယ်ဆိုတော့ဒီအရေးကအခုဟာအားလုံးတိုင်းပြည်ရဲ့အခြေအနေကမကောင်းဘူးကျွန်တော်မြင်လောက်ကတော့
ဟုတ်ကဲ့ပါဟုတ်ကဲ့ပါဟုတ်ကဲ့ပါဒီ
အခြေအနေကမကောင်းဘူ
း
မကောင်းတော့ဒီအရေးကပြုပြင်ပြောင်းလဲဖို့လိုတယ
်ပြု
ပြင်ပြောင်းလဲဖို့လိုတယ
်အဓိကကတော့
အာဏာရှိတဲ့လူတွေကသူတို့အနာကိုအတင်းချုပ်ကင်ထားပြီးတော့အတင်းလှုပ်ဖို့ဟာတွေကိုကြက်တန်းကရပ်ပြီးတော့ပြည်သူတွေရဲ
့ဆန္ဒကို
ဒီဟိုနေဆန္ဒကိုအတိုင်းကို
နားလည်အောင်ကြိုးစားဖို့ပေါ့နော်ဟုတ်ကဲ့
ဒီငင်းသန်းက
ဒီ
ဖြစ်ရှင်းတဲ့နေ့တွေကိုသုံးဖို့ကျွန်တော်တို့ကတော့အကြံပြုပြုချင်ပါတယ်ကျွန်တော်အနေနဲ့ကတော့
ဟုတ်ကဲ့ပါဆရာကျန်ကျေးဇူးတင်ပါတယ်နောက်အခုပေါ့နော်ဒိုင်းရိုက်လီလိုင်းဆွေးနွေးခန်းမှာပါဝင်ဖို့ဒီတောင်ကိုရီးယားနိုင်ငံကဦးနေထွန်းနိုင်ဟိုဟိုဆက်တယ်ပါလို့ပြောထားပါတယ်ဦးနေထွန်းနိုင်ရောက်ပါပြီလားရှင်လိုင်းမော
်ဟုတ်ကဲ့ဟုတ်ကဲ့ရောက်ပါပြီခင်ဗျာ
ဟုတ်ကဲ့ပါဦးနေထွန်းနိုင်ဝင်ပြီးဆွေးနွေးနိုင်ပါတယ်နော
်ဟုတ်ကဲ့အဲကျွန်တော်အနေနဲ့ကတော့ဒီရန်ကုန်တက္ကသိုလ်ရဲ့ကျောင်းသားအောင်တယောက်အနေနဲ့ပေါ့နော်ဒီ7 July ဟာ
ကျွန်တော်တို့ចောင်းသားတွေအနေနဲ့ဘယ်လိုမှမီးလို့မရတဲ့ဒါအရေးကြီးတစ်ခုဖြစ်တယ်ဆိုတာဒါကျွန်တော်ဒီနယ်လုံးဝဟိုနားလေလက်ခံထားပါတယ်တော်တော်ခုနကတော့ကျွန်တော်တို့ဒီဆရာဦးအောင်ခင်တို့ဟိုဆရာဘဘဟူတင်တို့တို့ပြောခဲ့သလိုပေါ့နော်ဒီဆက်မိကျတဲ့ကိုကိုတိုင်ကိုကြောင်းပြီးခဲ့တဲ့ကျွန်တော်တို့ရဲ့ဆရာသမားတွေကပြောကြားထားပြီးသားအတွက်ကိုတော့ကျွန်တော်ဒီနယ်ဒီဆက်မိကျတဲ့နဲ့ပတ်သက်ပြီးတော့တည်တံ့ပေါ့နော်ဆက်ပြီးတော့ကျွန်တော်မသိနေကျွန်တော်ဘူးတော်
တော်တော်ပေါ့နော်တော်တော်လုံးဟုတ်ကဲ့
ဟုတ်ကဲ့လုံးကလေး93နှစ်လောက်ကဖြစ်ခဲ့တဲ့ဗမာပြည်ရဲ့နိုင်ငံရေးနဲ့ပညာရေးအခြေအနေနဲ့ဒီနေ့ပေါ့နော်ပြည်ထောင်လေးရေးလုံးပြီးပါတယ်လို့ပြောနေတဲ့ဒီဦးသိန်းစိန်အစိုးရရဲ့လက်ထက်မှာရှိနေတဲ့ကျွန်တော်တို့ဒီနိုင်ငံရေးနဲ့ပညာရေးအခြေအနေဒီဘယ်လောက်ဒီကွာခြားမှုရှိတယ်လဲဆိုတဲ့ဟာလေးကိုကျွန်တော်တို့ကကျွန်တော်အနေနဲ့ပေါ့နော်ဆက်ဆက်ပြီးတော့
နည်းနည်း
ကျွန်တော်ပြန်ပြချင်ပါတယ်ခင်ဗျာ
အခုအချိန်သိမ်းရှိလို့ပါဟုတ်ကဲ့ဒီလိုမျိုးဟိုဟိုဆက်ဆက်ကြည့်ရမယ်ပေါ့နော်အခုလည်းဘာမှမပြောင်းလဲဘူးလို့အားလုံးကလည်းပြောနေကြပါတယ်။နောက်တစ်ချိန်တည်းမှာပဲဒီနောက်စာတစ်စောင်ရှိပါသေးတယ်။အဲ့ဒါလေးကတော့မမတ်ဦးပေါ့ဟိုရေးတဲ့စာပါ။သူကဒီအရင်ဗိုလ်ချုပ်အောင်ဆန်းဦးနုဦးကျော်ငိမ့်ဥပဆွေចောင်းသားခေါင်းဆောင်လွတ်လပ်ရေးကာလပေါ့နော်။အဲ့ဒါပြီးတော့88ဦးမင်းကိုနိုင်တို့ရဲ့ကာလចောင်းသားလှုပ်ရှားမှုဒီဟာအရင်အားလုံးကအမျိုးသားနိုင်ငံရေးပဲဦးတည်ပါတယ်တဲ့။ဒါကြောင့်ပြည်သူလူထုကလည်းအင်တိုက်အားတိုက်နဲ့ပါခဲ့ပါတယ်တဲ့။ဆိုတော့အခုចောင်းသားနိုင်ငံရေးအမျိုးသားရေးဦးမတည်ပဲပါတီတစ်ခုခုရဲ့အကျိုးစီးပွားအကျိုးဆောင်တဲ့နိုင်ငံရေးတော့မဖြစ်စေချင်ဘူးတဲ့။အမျိုးသားရေးရွေချက်ရာနှုန်းပြည့်တန့်စင်မှုလိုပါတယ်တဲ့။ဆိုတော့ဒီလိုမျိုးစာပေးပို့ထားတာနဲ့ပတ်သက်ပြီးတော့ကိုပြုံးချုံနဲ့နဲ့ရှင်းပြပေးပါနော်အခုနောက်ပိုင်းចောင်းသားတွေလှုပ်ရှားမှုရဲ့အနေထားပေါ့နော
်အဲကျွန်တော်တို့ចောင်းသားလှုပ်ရှားမှုတွေကိုပြန်ကြည့်မယ်ဆိုလို့ရှိရင်ရှေ့ပိုင်းကရောကျွန်တော်တို့လက်ထက်ကရောအခုနောက်ပိုင်းចောင်းသားတွေအခြေအနေကရောအဲလိုအပ်လို့ဒီနိုင်ငံရေးနယ်ပယ်တွေကလိုအပ်ချက်တွေကိုကျွန်တော်ပြည်မီအောင်ဆောင်ရွက်နေကြတာဖြစ်တယ်တကယ်လို့သူ့လက်ပတ်မှုရစီစဉ်မှုတွေချုံးမွေ့နေပဲဆိုလို့ရှိရင်ကျွန်တော်တို့ကကိုလိုချင်တဲ့အပိုင်းအထိပဲပြန်ပြီးတော့ကျွန်တော်တို့လုပ်ဖို့ပဲဒါရှိတော့တယ်ဒါဒါပေမဲ့တစ်ခါပြန်ကြည့်မယ်ဆိုလို့ရှိရင်ဘဝအမှန်ကန်ချက်မရှိတာတွေရောကိုပြီးပတ်ဝန်းကျင်မှာဖြစ်တဲ့မတရားမှုတွေရောနောက်ပြီးတော့ဖြစ်ဆိုးကြီးကိုဘယ်လိုမျိုးဆက်ပြီးတော့ရင်ဆိုင်ရမယ်ဆိုရယ်ဆိုရင်စိတ်တွေကအများကြီးမွန်းချလာတဲ့ခါကျတော့ကျွန်တော်တို့ကစာသင်ခန်းတွေကိုကျွန်တော်တို့ဆုတ်လုပ်ရတယ်အဲတည်ယူညှိနှိုင်းတွေကိုခြံထားခဲ့ပြီးတော့လူမှုဘဝတွေဝင်ပြီးတော့နိုင်ငံရေးအခြေအနေတွေပြောင်းလဲလာအောင်ဆောင်ရွက်တွန်းအားပေးရတဲ့အနေအထားဒီကျွန်တော်တို့ရောက်လာနေရတယ
်ဦးဆောင်ရတာပေါ့နော
်ဟုတ်ကဲ
့
ဟုတ်ကဲ့ဒါကသူ့ရဲ့ဟိုဖြစ်ကလာအရာကျွန်တော်တို့ကမှကြလာတယ်ဒါဝင်ဝတရားတစ်ခုအနေနဲ့ကျွန်တော်တို့လုပ်ရတဲ့အနေအထားဒီရောက်လာတာဒါကြောင့်လည်းနိုင်ငံရေးတွေကိုထဲထဲဝင်ဝင်နဲ့မျိုးဆက်လိုက်ဝင်လာတာကိုသတ်ပြရပါလိမ့်မယ်
ဟုတ်ကဲ့ပါဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ကိုပြုံးချိုအချိန်ကလည်းမရှိတော့လို့ပေါ့နော်အခုပါပြီးတော့ဝင်ရောက်ဆွေးနွေးပေးတဲ့ဆရာဦးတင်ထွန်းဆရာဦးအောင်ခင်ကိုပြုံးချိုနဲ့တော့ဒီဖုန်းနဲ့ဆက်သွယ်ပြီးတော့မေးမြန်းတဲ့လူတွေအားလုံးကိုကျေးဇူးတင်ပါတယ်အင်္ဂါနေ့ညချမ်းတရက်လေးလိုင်းအစီအစဉ်ပဲဖြစ်ပါရဲ့ရှင်အခုကတော့အစီအစဉ်ဒီအဆုံးသတ်တော်မှာမို့ဂျန်နေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရသတင်းအချင်းချုပ်ပြီးတော့မအူကပြောပြပေးပါအောင်ရှင
်ရွှေရကုံစေရီတော့ပတ်ဝန်းကျင်အနီးမှာအထက်မြင့်အဆောက်အုံတွေစောက်လုံးမဲ့စီမံကိန်းကိုအပိသက်ရပ်ဆိုင်းလိုက်ပြီလို့မြန်မာအစိုးရကဒီကနေ့ပဲထုတ်ပြန်ကြေညာပါတယ်။စီမံကိန်းအကောင့်ထဲပေါ်လာကြောင့်ရွှေရကုံစေတီတော်ကြီးထိခိုက်လာမှာကိုရဟန်းရှင်လူပြည်သူတို့စိုးရင်ပူပန်းနာပညာရှင်တို့ပညာရပ်ပိုင်းဆိုင်ရာသုံးသက်ချက်တွေကိုနိုင်ငံတော်သမ္မတကိုပေးပို့အကြံပြုတာစိုးရင်ပူပန်းသူတွေကဒီစီမံကိန်းရပ်ပေးဖို့အတွက်နိုင်ငံတော်သမ္မတကိုမြစ်တာရက်ခဏမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ကလည်းစီမံကိန်းဆက်ပြီးတော့မလုပ်သင့်တဲ့အကြောင်းသုံးသက်တာကာကွယ်ရေးဝန်ကြီးဌာနကလည်းစီမံကိန်းကိုရပ်ဆိုင်ပေးဖို့တင်ပြချက်တွေကြောင့်အခုလိုမျိုးစီမံကိန်းရပ်ဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ဆိုပါတယ်ရွှေဒုံကုန်းစီတီတော်ပတ်ဝန်းကျင်ထက်မြင့်အဆောက်အုံတွေဆောက်လုပ်ခြင်းကိုသဘောတူညီမှုရှိမရှိရန်ကုန်မြို့တော်စီမံတရားရေးကော်မတီကမြို့နေလူတွေကိုမေးမြန်းခဲ့တော့90ရာခိုင်နှုန်းကသဘောမတူဘူးလို့အဖြေထွက်ခဲ့ပါတယ်ရှင်
ဒါတော့နောက်ဆုံးရသတင်းကိုမတ်အေးတန်နာကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ခင်ဖြူထွေးဖြစ်ပါတယ်အင်ဂျင်နီယာကတော့ skip sit ဖြစ်ပါတယ်ရှင် view american အတံမနဲ့ခင်မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနဲ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင် view ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်ကျွန်မ thank you ပါ
This program has come to you from the Voice of America, Washington.